Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါယာရုကထွက်ဖို့ညှင်းဆန်ထားတဲ့ဇင်ဘာဝေသမ္မတရောဘတ်မူဂါဘီကိုအရေးယူရေးလုပ်ငန်းစဉ်ကိုလွှတ်တော်မှတ်တွေစတင်ဖို့ရှိနေပါတယ်အကြမ်းဖက်ဝါဒကိုထောက်ခံတဲ့နိုင်ငံစင်းမှာမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ကပြန်လည်ထက်သွင်းမဲ့ဆောင်ရွက်ချက်အပေါ်တောင်ကိုရီးယားနဲ့ဂျပန်တို့ကကြိုးဆိုလိုက်ပါတယ်မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးကိုနေပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနှမ်းလောင်တဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်တင်းနယ်ပြည်မှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေရဲ့အဆင့်ဆင့်ဆွေးနွေးမှုအကြောင်းနဲ့အတူနားဆင်ကြမှာက
by the violent and disproportionate response against the Rohingya
မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ Jeffrey Allen McGlee ပြောသွားတာပါပြည်စုံကိုတရင်နဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင် Rohingya တွေပေါ်နှစ်ပေါင်များစွာဆင်းရဲကြပြင်းထန်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေတဲ့အကြောင်း AI အဖွဲ့ရဲ့ပြောဆိုချက်တခါမြန်မာနဲ့အိန္ဒိယစစ်တပ်ကြားကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအတွက်ပထမဦးဆုံးဂျိန်ဆေးလစ်ချင်းမှုစတာတွေကနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်ပေးဖို့နောက်ဆုံးအချိန်တတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့လွှတ်တော်မတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့စီစဉ်နေပါတယ်။သတင်းတစ်ဖက်အတွင်းမှာဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူး PF ပါတီဝင်တွေကမျှော်လင့်ထားကြပါတယ်။သမ္မတကိုတရားစွဲဆိုအရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အနာအလွဲသုံးစားလုံးမှုဆွဲချက်လဲပါနိုင်ပါတယ်။စစ်တပ်ကသဘောကျတဲ့ဒုတိယသမ္မတဟောင်းအီမာဆန်မနန်ဂါကွာကိုယာရုကဖယ်ရှားလိုက်ပြီးတဲ့နောက်မူဂါဘီဘက်ကအခုလိုလှုံ့ဆော်ခဲ့တာပါ။ဒုသမ္မတဟောင်းမနန်ဂါကွာကတော့ဒီကနေ့အင်ကာနေထုတ်တဲ့ကြေညာချက်ထဲမှာနိုင်ငံအနေနဲ့ရှေ့ကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်သမ္မတမူဂါဘီယာရုကဆင်ပေးဖို့ပန်ကြားထားပါတယ်။သူအနေနဲ့တော့လုံခြုံရေးအာမခံချက်မရှိမချင်းနိုင်ငံကိုပြန်လာမှာမဟုတ်ဘူးလို့လည်းမစ္စတာမနန်ဂါကွာကကြေညာချက်ထဲမှာပြောဆိုထားပါတယ်။အသက်63နှစ်အရွယ်သမ္မတမူဂါဘီအနေနဲ့တော့နှစ်ပေါင်း40လောက်ရယူထားတဲ့သမ္မတယာရုကိုစွန့်လွတ်လို့တဲ့အရေးအယံမပြသလိုဒီကနေ့အင်္ဂါနေ့မှာအစိုးရအဖွဲ့ဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကလေးကသမ္မတမူဂါဘီကိုနေအချက်ချုပ်ချထားပြီးအရေးပါတဲ့နိုင်ငံတော်ဆိုင်ရာဌာနကြီးတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်။နိုင်ငံကိုမကြာခင်ပြန်လာမယ်လို့ခန့်မှန်းထားတဲ့ဒုသမ္မတဟောင်းမနန်ဂါကွာနဲ့သမ္မတမူဂါဘီတို့အဆက်အသွယ်ရှိတယ်လို့လည်းမနစ်တနင်္လာနေ့တုန်းကထိတ်တန့်စစ်တပ်အရာရှိတဦးကပြောဆိုထားပါတယ်ရှင်
။အကြံဖက်မှုကိုအစိုးရကိုရိုင်းကအားပေးကူညီနေတဲ့နိုင်ငံများဆင်ထဲမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမယ်လို့ရက်ကိုတောင်ကိုရီးယားနဲ့ဂျပန်တို့ကကြိုဆိုလိုက်ပါတယ်။ဒီအရေးယူဆောင်ရွက်မှုအရအာဏာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာပါ။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်နဲ့လမ်းကြောင်းပေါ်ရောက်ရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပူးရဲအားထုတ်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ရှုမြင်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုံ့ဆော်တင်တဲ့အကြောင်းပြောင်းရန်အစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့မြောက်ကိုရီးယားကိုအကြံဖန်မှုထောက်ခံတဲ့နိုင်ငံများအစည်းအဝေးနဲ့ပြန်ပြီးတော့ထည့်သွင်းမှာပါ။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေအကျိုးသက်ရောက်မှုတွေရှိလာနေပြီဆိုပေမဲ့လည်းတန်တမာရေးအရာအဖြေရှာနိုင်ဖို့မျှော်လင့်တာဆက်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်တို့မနေ့တနင်္လာနေ့ကရုရှားနိုင်ငံဆိုချီမှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပြည်ပခကိုနိုင်ငံရေးအရာဖြေရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကတော့ဒီကနေ့အင်ကာနေ့ရောက်မှာနှစ်နိုင်ငံတို့ကထုတ်ဖော်ပြောဆိုတာပါ။ဆီးရီးယားနိုင်ငံတွင်းကစီးရီးယားတိုက်ခိုက်မှုတွေပြီးဆုံးကနေပြီလို့ရုရှားသမ္မတပူတင်ကပြောဆိုပြီးအကြမ်းဖက်ဝါဒီတွေကိုချေမှုန်းအောင်မြင်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ကိုဂုဏ်ပြုချီးကျူးတယ်လို့ရုရှားသမ္မတနန်းတော်နဲ့ဆီးရီးယားနိုင်ငံပိုင်စာနာသတင်းအေဂျင်စီတို့ကဖော်ပြကြပါတယ် ဆီးရီးယားသမ္မတအဆက်ကတော့စစ်ဖြစ်နေတဲ့နိုင်ငံမှာနိုင်ငံရေးမျက်နှာစာတိုးတက်လာဖို့မျှော်လင့်နိုင်ပြီလို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရုရှားမီဒီယာအဆိုအရတော့ဆီးရီးယားသမ္မတကမနစ်တနင်္လာနေ့ကဆွေးချီမြို့မှာ၄နာရီကြာရှိခဲ့တယ်လို့ဖော်ပြပါတယ်။ဆီးရီးယားအဆိုရတပ်ဖွဲ့တွေကိုထောက်ပံ့တဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကဆီးရီးယားနိုင်ငံတွင်စီးရီးယားတိုက်ခိုက်မှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကဆီးရီးယားခေါင်းဆောင်ရုရှားကိုရောက်ခဲ့သေးတာပါ။ဆီးရီးယားရင်းနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ကအမေရိကန်သမ္မတနောက်ကတ်တာခေါင်းဆောင်တို့နဲ့ဆွေးနွေးဖို့ရှိနေတယ်လို့လည်းရုရှားသမ္မတနန်းတော်ကပြောပါတယ်။မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့တူရကီသမ္မတအီရန်သမ္မတတို့နဲ့လည်းဆွေးချီမြို့တော်မှာတွေ့ဆုံပြီးဆီးရီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုက CBS သတင်းဌာနကဝါရင်သတင်းထောက်ချာလီရော့စ်ကိုအမျိုးသမီးရှစ်ဦးကလိမ့်မိုင်းဆိုင်ရာမတရားလုပ်မှုနဲ့ဆွဆွဲထားကြောင်း The Washington Post သတင်းစာကြီးကသတင်းလာနေမှာဖော်ပြလိုက်ပြီးတဲ့နောက် CBS သတင်းဌာနကသူ့ကိုအလုပ်ကရပ်ဆိုင်လိုက်ပါတယ်။ PBS နဲ့ Bloomberg ရုပ်သံဌာနတို့ကလည်း Mr. Rose ပါဝင်တဲ့ရုပ်သံတင်ဆက်မှုတွေကိုရပ်ဆိုင်လိုက်ပါတယ်။ Mr. Rose ဟာ CBS ရဲ့ This Morning အစီအစဉ်တင်ဆက်သူဖြစ်တယ်လို့60 Minutes အစီအစဉ်ရဲ့သတင်းတင်ဆက်သူလည်းဖြစ်ပြီးအမေရိကန်ပြည်ထောင်စုကဂုဏ်ပြုအခမ်းအနားဆုံးအတန်းလွင့်သတင်းနောက်တွေထက်ကသူ့အပါအဝင်လည်းဖြစ်ပါတယ်။ဆွဲထားကြတဲ့အမျိုးသမီးရှိဦးစလုံးဟာ Mr. Rose နဲ့အတူတွဲလှုပ်ကိုင်းဖူးသူတွေတမမဟုတ်သူ့ကိုလေစာအားကျသူတွေဖြစ်ပါတယ် Mr. Rose ကသူတို့ရှိမှမဖွဲမရပြုတ်မှုနေထိုင်တာသူတို့ကိုမဖွဲမရကင်နာပြူတာတွေလုပ်ခဲ့တယ်ဆိုပြီးဆွဲထားကြတာပါ Mr. Rose ကသူရဲ့မတင့်တော်တဲ့ပြုတ်မှုတွေအတွက်အလေးနဲ့တောင်းပန်တယ်လို့အလွန်အမင်းအရှက်ရမိပါတယ်ဆိုပြီး Twitter မှာရေးပါတယ်ဒါပေမဲ့လည်းအဲ့ဒီလိုမစင်မချင်းပြုတ်မှုမိတာကို Charlie Rose ကဝန်ခံပေမဲ့လည်းဆွဆွဲချက်အလုံးအမှန်တွေမဟုတ်ဘူးလို့ပြောပါတယ်သူဟာလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ဆွဆွဲခံနေရတဲ့လူ widetilde များသူတွေထက်ကနောက်ဆုံးဆွဲခံရလို့တူလည်းဖြစ်ပါတယ
်ဗျူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရှင်းနဲ့ပတ်သက်ပြီးညပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများစီဝေးပွဲအေဆန်မှာဆွေးနွေးခဲ့ကြပါတယ်အစ္စစီဝေးပွဲမှာအရှက်နဲ့ဥရောပဒေတာရင်းနိုင်ငံပေါင်း52နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားရဲ့မကြာသေးခင်ကနျူကလ িয়ার နဲ့ပဲတင်းကတ်ထုံးချီစမ်းသပ်မှုတွေကိုကန့်ကွက်ရှုတ်ချလိုက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ခိုင်မာစေဖို့နဲ့အပြည့်အဝအကောင့်ထည့်ဖို့နိုင်ဖို့ကိုလည်းတက်ဆိုင်သူအားလုံးကိုတိုက်တွန်းတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်အပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြား2015ခုနှစ်မှာနျူကလ িয়ার အရေးသဘောတူညီမှုရရှိထားတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ဆောင်ရွက်ချက်တွေကိုရှော့ချရပြီးအပြန်အလှန်အဖြစ်နိုင်ငံတကာဘက်ကဒဏ်ခတ်ပိတ်ဆို့မှုကိုဖြေလျှော့ပေးခဲ့တာဖြစ်ပါတယ်ရှင်။
ကုလသမဂ္ဂအပါအဝင်နိုင်ငံအတော်များများမှလက်ပေးလက်ယူမှုတွေလျှို့ဝှက်ကြံစည်လုပ်ကိုင်ခဲ့တဲ့ဆိုပြီးဟောင်ကောင်နဲ့ဆီနီဂေါနိုင်ငံကအစိုးရအရာရှိကြောင်းနှစ်ဦးကိုအမေရိကန်အစိုးရရှိနေတွေကဆွဆွဲလိုက်ပါတယ်။ရှိုင်းမြို့အခြေစိုက်စွန်းအင်နဲ့ဘာနာရေးဆိုင်ရာစီးပွားရေးကော်ပိုရေးရှင်းကြီးတို့အတွက်လုပ်ငန်းလုပ်ကိုင်ခွင့်ရဖို့အာဖရိကန်အစ်မင်းအရာရှိကြီးတွေကိုလက်ပေးနိုင်အောင်ဆီနီဂေါနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ချိန်တက်တန်းတာဝန်ထမ်းဆောင်ဖို့တဲ့ချစ်ဂါဒီယိုနဲ့ဟောင်ကောင်ပြည်ထောင်ရေးဝန်ကြီးဟောင်ချင်ပင်ပက်ထရစ်ကိုလို့ဝက်ပူပေါင်းကြံစည်ခဲ့တယ်လို့ဆိုထားပါတယ်။ရှင်နာနဲ့ဗနာရေးဆိုင်ရာလုပ်ငန်းတွေမှာဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံထားတဲ့တရုတ်ကုမ္ပဏီတစ်ခုအတွက်လုပ်ငန်းလှုပ်ကိုင်ခွင့်ရဖို့ဆိုပြီးချက်နိုင်ငံသမ္မတနဲ့ယူကန်ဒါနိုင်ငံခြားရေးဝန်ကြီးတို့ကိုနှစ်တော်များများလက်ပေးမဲ့အစီအစဉ်မှာသူတို့နှုတ်ပေါင်းပတ်သက်နေတယ်ဆိုပြီးတော့ရာဇမှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။သူတို့အစလုံးကိုအမေရိကန်ဖို့အစိုးရကထိန်းသိမ်းထားပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီး Washington DC မှာရှိတဲ့ Chat တန်ယုံကရောနယူးယောက်မှာရှိတဲ့ကုလသမဂ္ဂရုံးရဲ့ယူကနာမစ်ရှင်ကပါမချက်တစုံတရာမပေးပါဘူ
းနိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသအတွင်းကဗလီတစ်ခုမှာဒီကနေ့အင်ကာနေ့အစောပိုင်းအသေးခံဖုံးခွဲတိုက်ခိုက်ခံရပြီးတဲ့နောက်အနည်းဆုံးလူပေါင်း50သေဆုံးခဲ့ပါတယ်အဒါမာဝါပြည်နယ်မူဘီမြို့ကဗလီဝတ်ပြူကြောင်မှာမနက်ပိုင်းဖျားဝတ်ပြူသူတွေရောက်ရှိလာချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးဘိုကိုဟာရမ်စစ်သွေးကြအဖွဲ့ကတော့အသေးခံပုံခွဲတိုက်ခိုက်မှုတွေကိုအကြီးအကျယ်လုပ်ခဲ့တာပါမွတ်စလင်အများစုနေထိုင်ရာနိုင်ငံမြောက်ပိုင်းမှာတင်းကျပ်တဲ့အစ္စလမ်ဥပဒေတွေနဲ့အုပ်ချုပ်မှုတည်ထောင်နိုင်ရေးနိုင်ဂျီးရီးယားအစိုးရကို၈နှစ်ကြာသဘုံထတိုက်ခိုက်မှုအတွင်းဘိုကိုဟာရမ်အဖွဲ့ကြောင့်လူပေါင်း2000ကျော်တေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ရှင်
ကျောင်းအစလန်ဒိတ်တမောက်တရအတွင်ပြေးခဲ့တဲ့တင်းင်းပါကလေးက AIA ရင်းငုတ်တင်မောပြောက်ဆုံးသွားတဲ့နေရာအနီးမှာထောက်လန်းမိတဲ့အတန်းတွေဟာစိုးရင်တကြီးအပြန်လန်အကူအညီတောင်းခံတဲ့ဆက်သွဲချက်မျိုးမဟုတ်သလိုပျောက်ဆုံးနေတဲ့ရင်းငုတ်တင်မောကလာတဲ့အတန်းတွေဟုတ်ပုံမရဘူးလို့အာဂျင်တီးနားရေးသားကပြောပါရယ်ရင်းငုတ်တင်မော AIA San Juan မှာပါသွားတဲ့တင်မောသား44ဦးထက်ကတရားရောက်ကတမင်ရွက်ချက်နဲ့အတန်းပေးလိုက်တာလားဆိုပြီးတော့ရှာပွေးရေးအဖွဲ့ရဲ့မျိုးလင့်ချက်တွေမြင့်တက်ခဲ့တာပါအဲ့ဒီရင်ငုတ်တင်မောဟာဆက်ချိုရင်မှုဖြစ်နေတဲ့အကြောင်းရင်ငုတ်တင်မောနဲ့နောက်ဆုံးရရှိတဲ့ဆက်သွယ်မှုမှာပြောဆိုထားတာကြောင့်ဘူနိုအဲရစ်ဗျူရဲ့တောင်ဖက်ကီလိုမီတာ400လောက်ဝေးတဲ့မာတီပလာတာကိုသွားဖို့ညွှန်ကြားချက်ပေးခဲ့ကြောင်းရေးသားကပြောပါရယ်ဘရာဇီးချီလီယူအူရုဂွေးပီရူအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကရှာပွေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကိုင်နေကြပါရယ
်အရှေ့လယ်ပိုင်းဒေသတစ်လွှားမှာဩစာလွှမ်းနိုင်ရေးအီရန်ရဲ့ဆောင်ရွက်မှုတွေကိုအမေရိကန်ရာရှိတွေကမိမောင်းထိုးဖော်ပြလိုက်ပါရယ်ဥရောပကအနာပိုင်တချို့ကိုပြည်ပြည်ပြင်းပြင်းလှည့်စားနိုင်တဲ့အယောင်ဆောင်လုပ်ငန်းတွေကိုအကြီးအကျယ်လုပ်နေတာလို့အမေရိကန်အရာရှိတွေကပြောတာပါဒီအယောင်ဆောင်လုပ်ငန်းကွင်းဆက်ကြီးကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနတာဝန်ရှိသူတွေကမနစ်တနေ့လာနေမှာတန်းခတ်ပိတ်ဆို့မှုချမှတ်ခဲ့ပါတယ်ဒီထဲမှာလူပုဂ္ဂိုလ်တွေကုမ္ပဏီတွေပါဝင်ပြီးအီရန်ဒေါ်လာရဲ့အဆောက်အအုံနဲ့သူ့ရဲ့အထူးတပ်ဖွဲ့ Quadnet အခြေအစက်ဂျာမနီအခြေစိုက်ကုမ္ပဏီတစ်ခုလည်းပါဝင်ခဲ့ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမှတ်တမ်းညီထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပြီးခဲ့တဲ့ဩဂုတ်လတုန်းကရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေကြုံတွေ့ခဲ့ရတဲ့ဆွဆွဝါအခြေအနေတွေကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေဖြစ်တယ်လို့မြန်မာပြည်ကိုနေရက်ကြာရောက်ရှိနေတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေအေဂျင်စွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်သတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကပြောပြပေးပါလိမ့်မယ်ရှင
်ပြီးခဲ့တဲ့ဩဂတ်စ်လတုန်းကရခိုင်ပြည်နယ်တွင်မုံတော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲကိုစုံစမ်းလေ့လာဖို့အတွက်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ကိုနေရက်ကြာခီးလာရောက်ပြီးခီးစဉ်ပြီးဆုံးတဲ့နိုဝင်ဘာ21ရက်နေ့မှာတော့ရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာစစ်တပ်နဲ့ဒေသခံအုပ်စုတွေကမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကြုံတွေ့ခဲ့ရတဲ့ဆူဆူဝဝအခြေအနေတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေဖြစ်တယ်လို့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့က Jeffrey Allen Macleay ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာ
ပါ We are profoundly disturbed by the violent and disproportionate response against the Rohingya by the military and local groups
စစ်တပ်နဲ့ဒေသခံအုပ်စုတွေက Rohingya တွေပေါ်အကြမ်းဖက်မှုတွေနဲ့အင်အားအလွန်ကျဉ်သုံးတုံ့ပြန်မှုတွေကြောင့်ခန့်မှန်းခြေရွာပေါင်း300လောက်ဖျက်ဆီးခံခဲ့ရပြီးအင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ပေါ်အလွန်အမင်းစိတ်နှောက်ရှက်ဖြစ်မိပါတယ်။နေဆက်တွေဖွင့်ပေးပြီးလူသားချင်းစာနာမှုအကူအညီတွေပေးရနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူငြင်းငြင်းဆန်းဆန်းကြိုးပမ်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းကြီးကျူးလိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုရမှာဒုက္ခသည်တွေပြောပြတာတွေကိုလည်းအများအပြားကြားသိခဲ့ရပါတယ်။ချစ်ခင်တဲ့သူတွေ၊သားသမီးတွေ၊ခင်မုန်းတွေကိုမျက်စိရှိမှသတ်ခံခဲ့ရတယ်လို့ဇနီးသားသမီးတွေအားမပြုချင်ခံခဲ့ရတယ်လည်းကြားခဲ့ရပါတယ်။ဒါတွေအားလုံးကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့အမှတ်လက္ခဏာတွေပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ဒုက္ခသည်တွေကိုယ်တဘောနဲ့ကိုယ်နေရက်ကိုအေးချမ်းစွာပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အပါအဝင်အချက်၄ချက်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းကြောင်း Jeffrey Allen Macleay ကအခုလိုပြောပါတယ
် There's a series of measures we encourage the government of Myanmar to seriously consider.One is full implementation of the recommendations of Kofi Annan's Advisory Commission on the Rakhine State.
မြန်မာစိုးရအနေနဲ့ထပ်သွင်းစစ်ဆေးဖို့ကျွန်တော်တို့အလေးနဲ့တိုက်တွန်းလိုတဲ့အချက်တွေရှိပါတယ်။နံပါတ်1ကတော့ Kofi Annan ဦးဆောင်တဲ့ရခိုင်ချန်ဘေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ပါ။ဒေါက်ဆန်းစုကြည်ကအကြံပြုချက်တွေကိုလက်ခံထားပြီးအကောင့်ထဲပေါ်ရေးကော်မတီနဲ့နိုင်ငံတကာချန်ဘေးပုတ်ဖွဲ့ကိုတာဝန်ပေးထားတယ်ဆိုတာလည်းကျွန်တော်တို့ကြားသိထားပါတယ်။ဒုတိယအချက်အနေနဲ့ကတော့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေအပြည့်အဝဆောင်ရွက်ခွင့်ရှိဖို့ဖြစ်ပါတယ်။ကမ္ဘာစနေကဖွဲ့ရဲ့အခုညီပေးလုပ်ငန်းတွေဖြင့်တတလုံးမှာနောက်ထပ်ခွင့်ပြုထားရသလိုနိုင်ငံတကာချက်ချင်းတွေအဖွဲ့တစ်ခုပဲရှိပါတယ်တတိယအချက်အနေနဲ့ကတော့ရိုဟင်ဂျာတွေလွတ်လပ်စွာသွားလာလှုပ်ရှားခွင့်ရှိဖို့နဲ့ခွဲခြားဆက်ဆံခံရမှုတွေမရှိသေးဘူးပဲဖြစ်ပါတယ်သုတအချက်အနေနဲ့ကတော့ကိုယ်တော်ဆန္ဒနဲ့ဒုက္ခသည်တွေဘေးအန္တရာယ်မရှိပဲနေရက်ပြောင်းနေအောင်ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂတို့နဲ့လက်တွဲဆောင်ရွက်သွားဖို့ပဲဖြစ်ပါတယ
်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့မြန်မာပြည်ခီးစဉ်တွင်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးပေါ်ကမွတ်စလင်ဒုက္ခသည်တွေရှိရာအောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ် အဲ့ဒီနောက်မှာတော့နေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံခဲ့တာပါ။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကအမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အစည်းနဲ့စစ်တွေအောင်မင်္ဂလာရပ်ကွက်ကမွတ်စလင်ဒုက္ခသည်တွေကိုပဲတွားရောက်တွေ့ဆုံမှုအပေါ်ဝေဖန်ပြီးမယ်။အခြားဒုက္ခသည်စခန်းတွေနဲ့အကြမ်းဖက်မှုဖြစ်ပွားရာခြေရွာတွေကိုတွားရောက်လေ့လာဖို့အစိုးရဘက်ကခွင့်မပြုဘူးလို့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဘက်ကတော့ဆိုပါတယ်။အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာသူတို့ရဲ့မြန်မာပြည်ခီးစဉ်မတိုင်မီဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆပ်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတရားတွေ့ဆုံခဲ့တာလည်းဖြစ်ပါရဲ့ရှင်
။မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါတယ်ဒီဆက်ထက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေသူတွေပြင်လက်ခံနိုင်ရင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးမှုတွေအဆင်ဆင်ဆောင်ရွက်နေတဲ့အတွက်နားလည်မှုစကြုံလွားလက်မှတ်ထိုးနိုင်မယ့်အချိန်အတိကျမပြောနိုင်သေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ် EU အကြီးအကဲကလည်းရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးအတွက် EU အပါအဝင်နိုင်ငံတကာအတိုင်းအဝန်ကအကူအညီဖို့အဆင်သင့်ရှိနေတယ်လို့ပြောကြားခဲ့ပါတယ်ဒီနေ့အင်္ဂါနေ့နေပြီးတော့မှကျင်းပတဲ့အေဇံနိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲပြီးတရင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ VOA ရဲ့အမေကိုအခုလိုဖြေကြားသွားတာဖြစ်ပါတယ်။ကိုရိုင်းမင်းမြန်တရင်ယူခဲ့တဲ့မဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ်ရှင်
။နေပြည်တော်မှာတရင်းစာအင်္ဂါနေ့ရက်ကျင်းပတဲ့အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်အရေးအာရုံစိုက်ပြီးအလို့သဘောဆွေးနွေးခဲ့ကြပါပြီ။ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့ဒီကိစ္စကိုတစုံတရာထည့်သွင်းဖော်ပြခြင်းမရှိပါဘူး။ဆွေးနွေးပွဲအပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ပြည်ထောင်စုကိုသာအလေးထားမေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်ထဲကနေလူပေါင်း300,000ချီထွက်ခွာသွားတယ်ဆိုတာဟာအဖြစ်အပျက်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ EU ဥရောပသမဂ္ဂရဲ့လက်ရှိအလှည့်ကျတာဝန်ယူထားတဲ့ Estonian နိုင်ငံသားရဲ့ဝန်ကြီး Sven Mikser ကပြောကြားခဲ့ပါတယ်။အဲ့ဒီသူတွေနေရပြန်နိုင်ရေးအတွက်လှုံ့ဆော်ဖို့လိုအပ်တာတွေကိုဝန်ကြီး Mikser ကအခုလိုပြောပါတယ်
။ In order to facilitate for a dignified and safe return of the people to the places of origin,It's critically important that there is first the cessation of violence and
then ဒီနေ့ထဲမှာခွဲခြားဆက်ဆံမှုကင်းတဲ့တရားဥပဒေစိုးမိုးမှုရှိဖို့အယက်သားအုပ်ချုပ်မှုရှိဖို့အရေးတကြီးလိုအပ်ပါတယ်ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားပြည်စုံတဲ့သဘောတူညီမှုရရှိဖို့လိုအပ်ပါတယ်ဒါတွေကလူသားချင်းစာနာစရာအခြေအနေကြီးဖြစ်ပေါ်နေတာကျော်ပါသွားနိုင်ဖို့အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေဖြစ်ပါတယ်အကြမ်းဖက်မှုမှာထိခိုက်ခံခဲ့ရတဲ့လူမှုအသံဝန်ကြီးကြားမှာရုံကြည်ကြည်နဲ့ပြန်လည်နေထိုင်နိုင်ဖို့ကတော့အချိန်ပေးရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကိုခွင့်ပြုဖို့အရေးကြီးတာကိုလည်း EU အကြီးအကဲကပြောသွားပါတယ်။အခုလိုမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေကိုဘယ်အချိန်အပိုင်းအခြားဘယ်စံနှုန်းအတိုင်းအတာနဲ့လုပ်ရမယ်လို့ EU ဘက်ကသတ်မှတ်ထားတာမျိုးရှိသလားလို့ VOA မြန်မာပိုင်းကမေးပါတယ်။ဒီအမေးကို EU အကြီးအကဲ Estonian နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sven Mikser အခုလိုဖြေပါတယ်။
We did not discuss a specific timeline now, but basically we were happy to receive a briefing as to where the
အချိန်ကာလအတိအကျကိုတော့ကျွန်တော်တို့မဆွေးနွေးဖြစ်ပါဘူးဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုပ်ငန်းစဉ်တွေကိုစတင်နိုင်မယ့်သဘောတူညီမှုစာချုပ်လောက်မှာလက်မှတ်ထိုးနိုင်အောင်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာဆောင်ရွက်နေတဲ့ကိစ္စတွေကိုသိရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ် EU အဖွဲ့ဝင်နိုင်ငံတွေကဝန်ကြီးတော်တော်များများအပြင်ဆွေးနွေးပွဲမှာပါဝင်တဲ့အာရှဒေသတွင်းဝန်ကြီးတွေကရခိုင်ရေးတို့လိုအပ်တဲ့အကူအညီတွေပေးမယ်ဆိုတာကိုအလေးထားပြောကြားခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားခဲ့ကြတဲ့သိန်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာသဘောတူညီမှုရရှိဖို့အရင်ဆုံးလိုအပ်နေပါတယ်။အခုအစ္စလမ်ဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားနောက်ရက်တွေမှာလည်းဆက်ဆွေးနွေးဖို့ရှိနေတာမို့နားလည်မှုစာကြုံလွှာမှာလက်မှတ်ထိုးနိုင်ဖို့ဘလောက်နီးစပ်နေပြီလဲလို့ VOA မြန်မာပိုင်းကမေးပါတယ်ဒါကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ
်ဟိုမိတဲ့အမိကူနဲ့ပတ်သက်လို့ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နဲ့ကျမတို့မြန်မာနိုင်ငံကြားမှာဆွေးနွေးတာတွေကဘလောက်နီးစပ်လာပြီလဲဆိုတော့ဘလောက်နီးစပ်လာပြီလဲဆိုတော့တိတိကျကျကဏ္ဍတင်ချာအရာမြေဖြေဖို့ဆရာတော်အင်တာမခက်ပါတယ်ဒါမြေဒီဟာကိုဆွေးနွေးနေတာအခုကျမတို့တစ်လကျော်နှစ်လလောက်ရှိပါပြီအခုဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကလည်းဒီမှာရောက်နေတယ်ဆိုတော့ကျမတို့သက်ဆိုင်ရာတောင်းရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါပေမဲ့တိတိကျကျတော့ဘလောက်နှိစပြီဆိုတာဘလောက်နှိစနေလဲဆိုတာတော့ပြောရခက်ပါတယ်
။ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည် EU နဲ့အာရှခေါင်းဆောင်တွေအလွတ်တဘောတွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံကရေးလိုရေးရှိဆောင်ရွက်နေတဲ့ကိစ္စတွေကိုကြောပြဆွေးနွေးခဲ့တာကိုလည်းဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရှိရှိငင်းချတည်ငြိမ်ရေးရရှိဖို့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးဖို့နဲ့တာဝန်ရှိသူတွေတာဝန်ခံနိုင်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ပြောပါရယ် နောက်တစ်ခါဒီပြန်လည်ထူထောင်ရေးပြန်လည်နေရာချထားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စတွေနဲ့ပတ်သက်လို့လည်းမေးမြန်းဆွေးနွေးဖြစ်ခဲ့ကြသလိုဆွေးနွေးပွဲမှာပါဝင်သူအားလုံးကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်ကူညီဖို့စိတ်အားထက်သန်ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွယ်လွယ်ကူကူဖြေရှင်းလို့မရနိုင်ဘူးဆိုတာကိုလည်းတောင်းဆန်းစွကြည်ကသတင်းစာရှင်းန
steady progress, particularly.
Bagoma, Narinjin Dile, Alpian Lo, Mayan Mabu, tomorrow Nine, Boma, Tene, Dota, Alotuan, I Melo, Jongjibare, Shakandinega, Kakere, Jetanarigo, Piercin, Haye, Dwe, Yamananga, Dine, Dine, Alunga, Bawin, Gunini Raja, a Tene, Maman, Dota, Alotuan, I Melo, Yongji, a Jang, Don Sansu, Jodorava, Ninjain, Yeshe, Pumio, Dota, Ye, Dwe, Ashane, Uyopa, Ja, Sasaye, Kai Mazi, Wosre, Sambone,
နေပြည်တော်မှာနှစ်ရက်ကျင်းပခဲ့တဲ့စက်တုံးချိန်မြောက်အာရှဥရောပနိုင်ငံသားဝင်ကြီးများဆွေးနွေးပွဲမှာဆွေးနွေးပွဲလာကြသူတွေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းအခြေကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာတွေ့ရပါတယ်ရှင်မဆူမြမတင်ပြပို့ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာစနစ်တကျပြည်နယ်မှုတွေနဲ့ခွဲခြားဆက်ဆံခံရမှုတွေရှိခဲ့ကြောင်းနိုင်ငံတက ဒီနေ့မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအတိုင်းအဝန်းကပြည်ထောင်ခအရေးယူဖို့လဲတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေဟာတချိန်ကတောင်အာဖရိကနိုင်ငံမှာအပါတိုင်းလို့ခေါ်တဲ့အသားအယောင်ခွဲခြားအုပ်ချုပ်မှုစနစ်ပုံစံမျိုးအထိဖြစ်နေတဲ့အကြောင်း Amnesty International အဖွဲ့ရဲ့အစည်းအဝေးခန်းစာတိတ်ကဆွဆွဲထားတာပါအမိုးကံရှိတဲ့လောင်အိမ်ထဲမှာရောက်နေတဲ့ဖိနှိပ်ခံတွေဖြစ်ကစ်ဝစ်တာအရူဖ်လို့နာမည်ပေးထားတဲ့အစည်းအဝေးခန်းစာမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာခွဲခြားဆက်ဆံဖိနှိပ်ခံခဲ့ရကြောင်းဖော်ပြထားတာပါ
While the violations date back decades, particularly over the last 5 years, Rakhine State has turned into an open-air prison.
လုံငယ်ရဲ့စေစုနှစ်တွေအတိအကျပြောရရင်တော့လုံငယ်ရဲ့ငားနှစ်လောက်ကအကျန်းဖတ်မှုတွေကိုပြန်ကြည့်မယ်ဆိုရင်ရခိုင်ပြည်နယ်ဆိုတာဟာမွတ်စလင်တွေအထူးသဖြင့်ရိုဟင်ဂျာတွေအတွက်အမိုးကမရှိတဲ့အချင်းထောင်ကြီးအဖြစ်အသွင်ပြောင်းသွားပါတယ်မြန်မာဆွေရကချမှတ်ခဲ့တဲ့စနစ်ဟာရိုဟင်ဂျာတွေရဲ့လူနေမှုဘဝတွေအတွက်မျှော်လင့်ချက်အမဲဆုံးလူကုန်တိုက်ခအမဲဆုံးဖြစ်နိုင်တယ်များဖြစ
ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကတကြော့ပြန်ပေါ်ပေါက်ခဲ့တဲ့ပဋိပက္ခတွေကြောင့်အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခံမှန်းကျေတုတ်ကတဲ့6သိန်းကျော်လောက်ထွက်ပြေးတဲ့အထိဖြစ်ခဲ့ရာကနိုင်ငံတကာအတိုင်းအဝိုင်းနဲ့လူအခွင့်ရေးအဖွဲ့တွေကဆက်တိုက်ဆိုသလိုဝေဖန်မှုတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်AI အဖွဲ့ရဲ့မြန်မာအရေးသူတည်သည့် Laura Hitch ကလည်းအစီအကံစာပြည့်စုံရာမှာတွေ့ရှိချက်တွေကိုအခုလိုပြောပါတယ
် This is not just the experience of one family in Northern Rakhine State
ဒီပြည်ဟာရခိုင်ပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်အလဲပိုင်းကမိသားစုတစုရဲ့အတွေ့အကြုံကိုပြောနေတာမဟုတ်ပါဘူးရခိုင်ပြည်နယ်တစ်ပြည်လုံးအတွက်ပြောနေတာပါနောက်ပြီးရွာတရွာတည်းရဲ့ဒါမှမဟုတ်ဒုက္ခတွေစခန်းမှာခိုးလုံနေတဲ့လူတွေရဲ့အတွေ့အကြုံကိုသာပြောနေရလည်းမဟုတ်ပါဘူးရွှင်ကြဖြစ်တဲ့ဆိုတဲ့အချက်တစ်ချက်ထင်းနေတဲ့ရင်ဆိုင်ခံစားနေရတဲ့လူတွေအားလုံးအတွက်ခြုံငုံတင်ပြထားတာဖြစ်ပါတယ်
။ AI အဖွဲ့ရဲ့အစီရင်ခံစာကိုဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြန်လိုက်တာပါ။နေရာစွန့်ခွာထွက်ပြေးသွားကြတဲ့ရွှင်ကြတွေကိုပြန်လည်ခံရင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဆွေးနွေးကြပေမဲ့နေရာပြန်လာမဲ့ရွှင်ကြတွေရဲ့ကံကြမ္မာကိုလည်းမေးခွန်းထုတ်ထားပါတယ်။ကမ္ဘာကောင်းဆောင်တွေကလည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုမြန်မာဘက်ကပြန်လည်ခံဖို့တောင်းဆိုကြပါတယ
် We're appealing of course to the Myanmar authorities to ensure that they urgently adopt a plan
မြန်မာစစ်ရကလက်ရှိချစ်သုံးနေတဲ့လက်ရှိစနစ်ကြီးကိုဖျက်သိမ်းပြီးတော့လက်တွေ့ကျတဲ့စနစ်တစ်ခုနဲ့အမြန်ဆုံးအစားထိုးဖို့မြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့တောင်းဆိုပါတယ်လူမျိုးနဲ့ကိုးကွယ်တဲ့ဘာသာကိုအခြေခံပြီးခွဲခြားထားတဲ့ဥပဒေစီမင်းစည်းကမ်းတွေအားလုံးကိုပြန်လည်ဆန်းစစ်ဖို့လဲလိုပါတယ်ဒီဥပဒေပြဋ္ဌာန်းချက်အားလုံးဟာနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေနဲ့ကန့်ညီဖို့လည်းလိုအပ်ပါတယ်
။မြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဗီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောဆိုထားသလိုအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ကတိပြုထားပါရဲ့ရှင်။
နယ်လောင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေအတွက်စီရီလက်ချင်းမှုတွေကိုတလဲကြည့်ကြရအောင်ပါရှင်မြန်မာနဲ့အိန္ဒိယစစ်တပ်တို့ကြားကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေအတွက်ပထမဦးဆုံးအကြိမ်ဖြစ်စီရီလက်ချင်းမှုတွေကိုဒီသတင်းပတ်သက်အိန္ဒိယနိုင်ငံမှာစတင်လိုက်ပါတယ်ရခိုင်ပြည်နယ်ကဗြိတိပခရွေကြောင့်နိုင်င မဆုမွန်ကတင်ပြပေးထားပါတယ်ရှင်
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဂလယာပြည်နယ်အမရုံမှာတနင်္လာနေ့ကစတင်ကျင်းပခဲ့တဲ့သတင်းတပတ်ကြာပူးရဲစီရေလေ့ကျင့်မှုကိုတော့ UNPKO လို့ခေါ်တဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းလုပ်ငန်းစဉ်တွေမှာမြန်မာစစ်တပ်ပါဝင်နိုင်ရေးအဓိကရည်ရွယ်လေ့ကျင့်နေကြတာပါကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေလိုက်နာရမယ့်နည်းဗျူဟာတွေကျွမ်းကျင်မှုတွေနဲ့ရင်းနှီးမှုရအောင်လေ့ကျင့်ပေးတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ကအကြက်တဲတွေကြောင့်နိုင်ငံတကာကဖိအားတွေအနောက်နိုင်ငံတွေကစစ်ဘက်ဆိုင်ရာအဆက်အစပ်လျှော့ချဖို့ပြင်ဆင်နေတာတွေရှိနေချိန်မှာအိန္ဒိယကစစ်ဖက်ဆိုင်ရာဆက်ဆံမှုတိုးမြင့်နေတဲ့အပေါ်အိန္ဒိယနိုင်ငံမှာအခြေစိုက်ခဲ့မှုသူသတင်းစာဆရာဦးစိန်ဝင်းကတော့ပထဝီဝင်နိုင်ငံရေးအရာအိန္ဒိယနိုင်ငံကအဓိကမူတည်စဉ်းစားတယ်လို့မြင်ပါတယ
်အိန္ဒိယကစဉ်းစားတဲ့ပုံပေါ့နော်ဒီမြန်မာစစ်တပ်ဒီစီးရေးကူညီပေးတာတွေသင်တန်းပေးတာတွေကအကုန်လုံးခြုံပြီးလိုက်လို့ရှိရင်တော့သူကတော့ပထဝီနိုင်ငံရေးပေါ့အဲ့ဒါကိုအဓိကထားစဉ်းစားတယ်အိန္ဒိယမှာသူရဲ့အဓိက concern ဖြစ်တဲ့နိုင်ငံရှိတယ်ပါကစ္စတန်ရဲ့တရုတ်ရဲ့မြန်မာပြည်ကတရုတ်ရဲ့ဩဇာလွန်ခဲ့ဘူးတဲ့နိုင်ငံဖြစ်ခဲ့တော့အဲ့တော့မြန်မာပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်ကနေပြီးတော့ချော်ကျသွားမှပြန်လှည့်သွားမှတွေကိုအိန္ဒိယအနေနဲ့ဆိုရင်လည်းဒီမြန်မာစစ်တပ်ရဲ့အခမ်းကဏ္ဍကိုသူကအမြဲတမ်းမှတ်သူစဉ်းစားတယ်ဒီဒီမိုကရေစီကိုဒီအစဉ်ကူးကြောင်းကြီးကိုသွားတဲ့နေရာမှာသမ္မတရဲ့အခမ်းကဏ္ဍကိုကမပိုင်မပြီးဘူးဆိုတဲ့ဟာကိုသူကလက်ခံလာတဲ့အတွက်ဒီသမ္မတကဒီမိုကရက်တစ်ပရော်ဖက်ရှင်နယ်သမ္မတဖြစ်လာအောင်professional army ဖြစ်လာအောင်သူ့အနေနဲ့ဘာလို့ပေးနိုင်မလဲလို့စူးစမ်းကြတာပဲ
ကီလိုမီတာ 1600 ကျော်ထိစပ်နေတဲ့မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသမှာအိန္ဒိယအစိုးရကိုလက်နက်ကိုင်ပုံကံမှုတွေဒေသရင်းကအစ္စလာမ်အစိုးရဝါဒီတွေရဲ့လှုပ်ရှားမှုတွေအပေါ်စိုးရိမ်မှုတွေကလည်းအိန္ဒိယအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရမှာအဓိကထည့်သွင်းစဉ်းစားလေးရှိတယ်လို့အကဲခတ်တွေကယူဆကြပါတယ်ဒါကြောင့်လည်းရခိုင်ပြည်နယ်အရေးကြောင့်မြန်မာစစ်တပ်အပေါ်ဖိအားပေးမှုတွေနဲ့အတူဆက်ဆံရေးတွေချော့ချဖို့ပြင်ဆင်နေတဲ့အနောက်နိုင်ငံတွေရဲ့ချင်းကမှုနဲ့ကွဲလဲနေရတာလို့မြမရေးအကဲခတ်ဥမမောင်ဆိုကသုံးသပ်ပါတယ်
။နောက်နိုင်ငံတွေရဲ့ချင်းကမှုနဲ့ဒီအိန္ဒိယနိုင်ငံရဲ့အခုနဒေသရင်းချင်းကမှုကတော့တူမှာမဟုတ်ဗျ။နောက်နိုင်ငံတွေကတော့ပြန်လည်ပြောရင်တော့အကျိုးစီးပွားပေါ်မှာမရှိပါဘူး။နော်။စာတေးကိုပိတ်ဆို့ဖို့လို့ဆိုတာလောက်တယ်မဟာယူဝါဒလွယ်လို့ကျန်တဲ့အကျိုးစီးပွားမရှိဘူး။အိန္ဒိယဖို့ဆိုပြောရင်နှစ်ခုပေါ့။ဒီနာဂသဘုံနဲ့ပတ်သက်တာ၊ကပဲသဘုံနဲ့ပတ်သက်တာ။ဒါကိုဖြည့်ရှင်းဖို့လို့အကျိုးစီးပွားရှိတယ်။အဲ့တော့သူ့တိုင်းပြည်အကျိုးစီးပွားဘက်ကလည်းရက်ခံကြည့်ပုံရပါတယ်။ကျွန်တော်တို့ဗမာပြည်ဖို့ပြောတော့တရုတ်နဲ့အိန္ဒိယကြားမှာရှိတဲ့အတွက်ကြောင့်လို့ဒေသတွင်းအပြိုင်မှုတစ်ခုလို့ရှိပါတယ်။အဲဒါပေမဲ့အကြမ်းဖက်မှုတစ်ဖြစ်အင်းနဲ့ပတ်သက်လာရင်တော့မွတ်စလင်အစိုးရအုပ်စုတွေရဲ့အကြမ်းဖက်အဖွဲ့နဲ့ပတ်သက်လာရင်တော့အိန္ဒိယကကျွန်တော်တို့နဲ့ပုံနီးနီးကပ်ကပ်ရှိနေတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနောက်တန်းနေပြီးတော့ဒီခိုင်နေစမှာရှိတဲ့ဗင်္ဂလီပြဿနာကိုကြည့်ရင်လူခွင့်ရေးနိုင်ငံသားဖြစ်မှုဒီပိုင်းကပဲတသက်ကြည့်တာပေါ့။ဒီအိန္ဒိယတို့ဘာလို့ကြလို့ဒီအပိုင်းနေမကြည့်ဘူးရာသူကစွန့်ရောက်ကြဖက်အုပ်စုတွေအန္တရာယ်ရှိတယ်ဆိုတဲ့ဘက်ကသူကအများနဲ့ထွက်တယ်ဘာလို့ဆိုတော့သူကအများနဲ့နီးနီးဆက်ဆက်လက်ရှိရထောင်လန်းလို့လည်းရတယ်အဲ့ဒီကြံဖက်ဆက်နွယ်မှုကသူဒီထဲမှာလည်းရှိပါကစ္စတန်မှာလည်းရှိတယ်ဒါကိုသူကအများနဲ့အန်ကိုစိုက်ပြီးကြည့်ထားတယ်အဲ့တော့အဲ့ဒါနောက်ဆုရဲ့ကြည့်ပုံမျိုးနဲ့တော့သူတို့တူမှာမဟုတ်ဘူးခင
်ဗျမြန်မာစစ်တပ်အရာရှိ15ဦးနဲ့အိန္ဒိယစစ်တပ်ကအရာရှိ16ဦးတို့ပါဝင်ပြီးစနေနေ့အထိ6ရက်ကြာပြုလုပ်သွားမယ်ပူးတွဲစစ်ရေးလေ့ကျင့်မှုကိုတော့တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံမဂါလီယာပြည်နယ်ရဲ့ရှင်လောင်းမြို့တော်နဲ့15မိုင်กว่าမှာရှိတဲ့အမရုံမှာတရားဝင်ဖွင့်လှစ်ပေးခဲ့တဲ့အိန္ဒိယစစ်တပ်ကဗိုလ်ချုပ် PS Bar ကတော့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့လုပ်ငန်းစဉ်တွေမှာအတွေ့အကြုံများတဲ့အိန္ဒိယစစ်တပ်နဲ့ပူးတွဲလေ့ကျင့်မှုတွေဟာအကျိုးဖြစ်ထွန်းလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါမြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူဗိုလ်မှူးကြီးအောင်ကျော်ထွန်းကလည်းပထမဆုံးချိန်ပူးတွဲစစ်ရေးလေ့ကျင့်မှုကနေမြန်မာနိုင်ငံအနေနဲ့အကျိုးခံစားရလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေညနေ၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှကျေးဇူးတော်နေရာလိုက်ရဖြစ်တဲ့အတွက်ဒီသတင်းဘက်မှာလွှတ်တော်ကိုရွှေဆိုင်ထားပါတယ်။လွှတ်တော်အမတ်ဒီဝါရှင်တန်မြို့တော်မှာမရှိပေမဲ့လည်းဒီရက်ပိုင်းနိုင်ငံရေးအတိုင်းအဝိုင်းမှာထွက်လာတဲ့ဒိန်ပိုင်းဆိုင်ရာမဖွဲ့မရလုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေအကြောင်းကိုတော့ပြောဆိုဆွေးနွေးနေကြပါတယ်။ဒီမိုကရက်ထဲလွှတ်တော်အမတ်တယောက်နဲ့ရီပဘလစ်ကန်ထဲလွှတ်တော်အမတ်ကြီးရှင်ပြိုင်မဲ့သူနေရာစလုံးကမြေသီးတွေပေါ်ဒိန်ပိုင်းဆိုင်ရာနှောင့်ယှက်ခဲ့တယ်ဆိုပြီးဆွဆွဲခံထားရတာပါ။ဩဇာအာဏာရှိတဲ့မြို့သားတွေပေါ်ဒီလိုဆွဆွဲချက်တွေကဟောလိဝုဒ်ရုပ်ရှင်လောကကနေဝါရှင်တန်နိုင်ငံရေးအတိုင်းအဝိုင်းထိမီကိုကျွတ်လျှောက်ရောက်လာခဲ့တာဖြစ်ပါတယ်အမျိုးသမီးဒါဇင်ဝက်ကျော်ကသူတို့တို့30ကျော်တဲ့အသက်20လောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေကအဲဘာမှပြည်နယ်ထဲလွတ်တော်အမတ်လောင်းရော်မိုးရဲ့လိမ်မင်းဆိုင်ရာနောက်ရှိတဲ့မဖွဲ့မရလုပ်တာတွေကိုခံခဲ့ရတယ်ဆိုပြီးဆွဆွဲထားတာပါထဲလွတ်တော်အမတ်အယ်ဖရန်ကန်ဆိုရင်လေသူထဲလွတ်တော်အမတ်မဖြစ်ခင်ကအမျိုးသမီးတယောက်ကိုတင်နာခံခဲ့တယ်အဲ့ဒီတဲ့အချိန်မှာကိုခန္ဓာကိုကင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကြောင့်သူနိုင်ငံရေးနာဂတ်နဲ့ပတ်သက်ပြီးမိကွန်းထိုးရတဲ့အခြေအနေကိုရောက်နေပါတယ်။ဆွဆွဲတဲ့မြို့သီးတယောက်ဖြစ်တဲ့လီယန်ဒွေဒန်ကအခုလိုပြောပါတယ
်။ Nothing like that is ever funny. I mean is it funny if you have that?
ဒါပြောစီပြည့်စီရည်ရလုံးဝမဟုတ်ပါဘူး။သူညီမသူ့တမီသူ့မိန်းမကိုဒါမျိုးလုပ်ရင်ရည်စရာလားလို့မေးချင်ပါတယ်ရှင်
။ဆွဆွဲခံရသူတယောက်ရဲ့တုံ့ပြန်မှုတွေကတော့ကွဲလဲပါတယ်။ Rymo ကတော့ဆွဆွဲသမျှလုံးဝမဟုတ်ဘူးဆိုပြီးညင်ပယ်သေးတာပါ။
I can tell you without hesitation.
ကျွန်တော်မဆမ်းမတော့ဖြစ်ရစီဒါလုံးဝမဟုတ်ပါဘူးလို့သူကပြောသွားတာပါ။အထက်လွတ်တော်မှဖရန်ကန်ကတော့ဒီလိုမဟုတ်ပါဘူးသူ့လိုရတဲ့ပတ်သက်လို့ဒါဝင်ယူတဲ့ကြေညာချက်အရှိဤထုတ်ပြီးခွင့်လွှတ်ဖို့ကျွေးစီကန်ထိန်သိမ်းကော်မတီကသူ့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်ဖရန်ကန်ရဲ့လွတ်ဖို့ကိန်းဘက်တွေဒီမိုကရက်နဲ့ရီပဘလစ်ကန်တွေအားလုံးဒီကိစ္စကိုပုံမှန်လေးလေးဝေဖန်နေပြီးအဲ့ဒီအထက်မှာဆူဇန်ကောလင်းစ်တို့လိုထက်လွတ်တော်အမတ်တွေလည်းပါဝင်ပါတယ်ဆူဇန်ကောလင်းစ်က ABC ရုပ်သံကိုခုလိုပြောပါတယ
် I did find the allegations
against ဆွဲချက်တွေကယုံကြည်စိတ်ချရတယ်စိတ်ပြတ်ဖို့ကောင်းတယ်လို့ကျမမြင်တယ်။အမျိုးသမီးတွေကိုနှိမ်ချစော်ကားတဲ့လုပ်ရမှုစိတ်မကောင်းစရာပါ
။ Roy Moore ကတော့ထဲလွတ်တော်အမတ်ဖြစ်ဆက်မပြိုင်မှုတောင်းဆိုချက်တွေကိုမသိကြိုးကျွန်ပြုနေပါလေ။ထဲလွတ်တော်အမတ် Mitch McConnell ကတော့အခုလိုပြောပါလေ
။ Roy Moore should step aside. The women who've come forward are entirely credible.
Roy Moore အနေနဲ့ဆက်ပြီးမပြိုင်သင့်တော့ပါဘူး။ဆွဆွဲတဲ့အမျိုးသမီးတွေဟာဂျုံကြီးစိတ်ချလောက်တဲ့အမျိုးသမီးတွေပါ။သူဟာအထက်လွတ်တော်အမတ်မဖြစ်သင့်ပါဘူး။
အမျိုးသမီးတွေပေါ်လိမ့်မင်းဆရာမဖွဲ့မရလုံနိုင်စွမ်းကိုပြီးခဲ့တဲ့နှစ်တည်းကကြောဝါပြောခဲ့ဘူးတဲ့သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်လည်းဖရန်ကန်ရဲ့မှားယွင်းတဲ့လူရဲ့အကြောင်းတွစ်တာကနေရေးသားခဲ့ပါတယ်ရိုင်မိုးပြိုင်မိုးတိမတိမတ်ချက်ပေးဖို့တော့သူကညင်းဆိုပါတယ်အိမ်ပြည်တော်ဥပဒေရေးရညွှန်ကြားရေးမှူးမတ်ရှော့ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် I think he thinks that at this point it is best for the people
of Alabama to stay calm အလဘာမာပြည်သူတွေကပဲသူတို့ပြည်နယ်အတွက်ဆုံးဖြတ်တာအကောင်းဆုံးပဲလို့တွေးပုံရပါတယ်
လိမ်မင်းဆိုင်ရာမဖွဲ့မရလုပ်တဲ့သတင်းတွေကနိုင်ငံကြီးလောကမှာရင်းနှုန်းကလည်းထွက်ခဲ့ဘူးပါပဲ။သမ္မတဟောင်းဘီကလင်တန်ဆိုရင်လွန်ခဲ့တဲ့နှစ်20လောက်ကသမ္မတရာဇူးကနေထွက်ပြေးရမလို့တောင်းဖြစ်ခဲ့ပါလေ။စော်ဘပိုင်းနှစ်တွေကလည်းတရားရုံးချုပ်တရားသူကြီးအဖြစ် Clarence Thomas ကိုခံထားဖို့ရာသားရမှာလိမ်မင်းဆိုင်ရာမတော်မတရားလုပ်မှုတွေဆိုတဲ့ဆွဆွဲချက်တွေကြောင့်ပြည့်ရမလို့ဖြစ်ခဲ့ဘူးပါလေ။ Virginia ပြည်နယ် Republican အောက်လွှတ်တော်အမတ် Barbara Comstock ကခုလိုပြောပါလေ
။ Sexual harassment and sexual violence by powerful men
ဩဇာအာဏာရှိရဲ့ယောက်ျားတွေရဲ့လိမ္မာရေးဆိုင်ရာမဖွဲ့မရလုပ်တဲ့အကြမ်းဖက်တဲ့လုပ်ရည်တွေတခါမှဒီလောက်ခိုးလေးတကြောကြောမဖြစ်ခဲ့ပါဘူးလူတွေကနာမည်တွေထုတ်ပြီးတော့ပြောလာကြတယ်ကျူးလွန်တဲ့သူဘယ်သူဘဝကြောင့်ဆိုပြီးငြိမ်နေခဲ့ရတဲ့ယဉ်ကျေးမှုကိုပြောင်းလဲဖို့လိုနေပြီဆိုတာလက်ခံပြီးတော့အမှန်တရားအတွက်ထုတ်ဖော်ရမယ်ဆိုတာအတိအမှတ်ပြုလာကြတာပါအ
လို့တော်ဥက္ကဋ္ဌဘောရယံကတော့လွတ်တော်အမတ်တွေနဲ့သူတို့ရဲ့ဝန်ထမ်းတွေကို ဒီမဲ့ဆရာမဖွဲ့ပြရလုတာတွေကိုစန့်ကျင်တဲ့ပညာပေးသင်တန်းတွေမဖြစ်မနေတည်ရမယ်ဆိုပြီးညွှန်ကြားထားပါတယ်။တချို့အထက်လွှတ်တော်မတ်တွေကတော့တကယ်လို့ရှေးလာအယ်ဘာဘာပြည်နယ်အထူးရွေးကောက်ပွဲမှာရိုင်မိုးအနိုင်ရခဲ့ရင်လဲလွှတ်တော်ကနေထုတ်ပြန်ပြရမယ်လို့ပြောဆိုနေကြပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်။စီစဉ်တင်ဆက်သူကိုသားယုံနဲ့ထုတ်လုပ်သူမတ်စမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်အနာဂတ်အတွက်ဘာရီအချင်းဒီဘလူးပြင်ဆင်ထားမလဲဆိုတာပါ။ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေကိုမကြခင်မှာဆောင်ရွက်မယ်ဆိုပြီးတော့အစိုးရအာဏာပိုင်တွေကပြောထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်နောက်မှာအလားတူမျိုးအကြမ်းဖက်မှုတွေပြပခါတွေထပ်မံမဖြစ်ပွားရအောင်နောက်ပြီးတော့ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံခြုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ရမှာဖြစ်ပါတယ်။ပြပခါတွေထပ်မံပြဖို့နဲ့ဒေသခံအားလုံးရဲ့ဘဝနောင်ရေးပါအခြားစီဘုတ်တဲ့ဘာရီပြင်ဆင်ဆောင်ရွက်ထားဖို့ရှိပါလေအစင်းသိကောဖြစ်နေပြီလားဒီကြောင့်ကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့သတင်းမီဒီယာသမားကူဦးစစ်သူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ဒီရခိုင်လူမျိုးနွယ်စုအစည်းအရုံးကကူစောစောထွန်းဖြစ်ပါတယ်နောက်တူကတော့ကမန်မျိုးသားဖွံ့ဖြိုးရေးပါတီရပါဦးတင်ငွေဖြစ်ပါတယ်သုံးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကူစစ်သူအောင်မြင့်ကိုမေးကြည့်ပါတယ်ခင်ဗျာဦးစစ်သူအောင်မြင့်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ခုနပြောသွားသလိုပါပဲရခိုင်မြောက်ပိုင်းကမာဒီမွတ်စလင်ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုအခုအစိုးရဘက်ကစပြီးတော့ညှိနှိုင်းဆောင်နေပြီပေါ့နော်ပထမဆုံးစစ်ကတော့ CCA လောက်ရမှာပါအဲ့တော့အခုလုံးမဲ့အစီအစဉ်တွေကမြန်မာဘက်မှာကောဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလို့ပြောနိုင်လဲခင်ဗျအစိုးရတော့ညှိနေတာပေါ့နော
်အဓိကကတော့ဟိုကျွန်တော်ဒီမှာကျွန်တော်နေလာရတဲ့လောက်ပေါ့နော်ကိန်းကလန်းနေရှင်းပြရတယ်ဒီမှာဒီနေ့ရောက်နေသွားတယ်ဘယ်ကြီးရွာမှာဘယ်နှယောက်ရှိတယ်ပါညာဒါရီကသူပြဿနာမရှိဘူးအကုန်လုံးစဉ်းစားရရှိတယ်ဆိုတော့ဟိုလက်ခံမယ်ဆိုရင်ဒီဘက်ကနေပြီးတော့မှဟိုတဘောယူနဲ့အကုန်လုံးရှိတယ်ဆိုရင်ဘယ်သူတွေအဖေမနေသွားတယ်ပါညာဒါရီကသူအခက်အခဲမရှိဘူးဒါပေမဲ့ကျွန်တော်ပြောချင်တာတစ်ခုကတော့ဒီလိုအလားတူဖြစ်စဉ်မျိုးတွေက2016ခုနှစ်အောက်တိုဘာလမှာစပြီးတော့ဖြစ်ခဲ့တယ်အဲ့ဒီချိန်ကလေးကအခုလိုပဲဟိုထွက်ပြေးလာရှိတယ်အခုတော့အရင်အတွက်မများဘူးပေါ့နော်အဲ့ဒီကလေးကလုတ်ကြိတ်ကင်ပြင်းတဲ့ဟာတွေအများကြီးရှိတယ်အဲ့တော့လုတ်ကြိတ်ကင်ပြင်းတဲ့ဟာတွေကိုမလုတ်ခဲ့လို့ဒါဒုတိယတစ်ကြိမ်နဲ့ပို့ပြီးတော့မှကြီးကျယ်တဲ့ဒီတိုက်ခိုက်မှုတွေဖြစ်တယ်ပြန်ပြီးတော့နှိမ်နှင်းမှုတွေဖြစ်တယ်အခုလိုတစ်ကဘာလုံးကဝိုင်းပြီးတော့အာရုံဆိုင်ရတဲ့အနေအထားကြီးရောက်သွားတယ်ဆိုတော့အဲ့ဒါကြီးဟိုလုတ်ရမလို့လည်းဟိုတူပါတယ်ကိုသားမီးတဲ့မိဖို့ပြောရရင်တော့ဟိုလက်ခံတယ်ရိုးရိုးလက်ခံတယ်ဆိုတာလောက်ကတော့မခက်ပါဘူးဒီဘက်မှာဓာတ်ပုံတွေပါတယ်ကွာအကုန်လုံးကြိုက်ထားတဲ့အဲ့ဒီစင်းစရာတွေကိုရှိပါတယ
်
အဲ့ဒါစင်းစရာတွေမှာပါတဲ့လူတွေကိုဟိုလက်ခံမယ်ဆိုရင်အကုန်လုံးပြည်ကြီးဖြစ်ပါတယ်
ဟုတ်ကဲ့တဆက်တည်းခုနကကိုစီသူအောင်မြင့်ပြောသွားတဲ့အထက်မှာပြင်ဆင်ဆောင်ရွက်တင်နေဆိုရဲ့အချက်လည်းပေါ့နောက်ထပ်လူမျိုးအလားတူအကြမ်းဖက်မှုတွေထပ်မဖြစ်လောက်အောင်ဆိုလို့ရှိရင်ဘာတွေလုပ်ဖို့လိုပါလဲခင်ဗျအ
ဲ့ဒီဥစ္စာကအကုန်လုံးပဲအကြမ်းဖက်မှုဟိုဖြစ်လာတဲ့အကြောင်းရင်းတွေရောဘာတွေရောအဓိကကကျွန်တော်တို့ဒီမှာဒါဘာလို့ဖြစ်ရလဲဒီအဆင့်ကိုဘယ်လိုလုပ်ရောက်သွားရလဲကဘာကြီးကအာရုံဆိုင်ရောဘယ်လိုဖြစ်သွားရသလဲဆိုတဲ့ဥစ္စာကိုပြန်ပြီးတော့သုံးသပ်ကြည့်လိုက်ရင်အဲ့ဒီမှာအချက်ကဟိုကျွန်တော်အများကြီးမပြောတော့ဘူးတစ်ချက်ပဲတွေ့ရတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီဒေတာနဲ့ပတ်သက်ပြီးတော့မှရှေ့ပိုင်းမှာအကုန်လုံးကင်တွယ်ခဲ့ရတာကဟိုစစ်အာဏာရှင်အစိုးရတွေကင်တွယ်ခဲ့ရတယ်အဲတပ်မတော်ကင်တွယ်ခဲ့တဲ့လူလဲပြောလို့ရတယ်ပေါ့နော်ဒါပေမဲ့တပ်မတော်ကတော့မဟုတ်ပါဘူးအဲဒီစစ်ကောင်းဆောင်တွေကင်တွယ်ခဲ့ရတယ်အပြီးတော့မှတော့ဒီဘက်ပိုင်းမှာရောက်လာတဲ့အခါကျတော့လည်းငယ်ငယ်ကိုကြည့်လိုက်ရင်လုံခြုံရေးနဲ့ခုနကတော့အုတ်ချုပ်ရေးအာဏာပိုင်တွေကပဲကင်တွယ်ရတယ်အဲသူတို့ရဲ့စိတ်ထဲမှာအဒီလူတွေပေါ့နော်ဒီမွတ်စလင်တွေအဲဒီမှာရာဂန်တို့အများစုရှိတဲ့မွတ်စလင်တွေကအတွင်းနိုင်ငံသားတွေမဟုတ်ဘူးခိုးဝင်လာတဲ့လူတွေဖြစ်တယ်အချိန်လုံးကလည်းဒီလိုပဲတရားမဝင်လာတာဖြစ်တယ်အဲ့တော့သူတို့ကဒီမှာမရှိသင့်ဘူးပါညာဆိုပြီးတော့မှဒီတွဲခေါ်မှုကနေပြီးတော့မှကင်တွယ်ဆက်ဆံပုံတွေအကုန်လုံးကအမားကြီးနဲ့အကုန်လုံးပေါ်ပေါက်လာတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ဒါကကိုလိုနီအမွေဆိုးဆိုတာဟုတ်ပြီဒါပေမဲ့ဒုခစ်မှာဘယ်လိုမျိုးဓာတ်တွေကိုကောင်းမွန်လုပ်မလဲဘယ်လိုမျိုးနည်းနဲ့လုပ်မလဲဆိုတော့အဲ့ဒီအတွဲခေါ်ခံယူချက်တွေလုံးဝပြောင်းပြီးတော့မှအဲဒီတော့ပြောတဲ့လူမျိုးရေးဆိုင်ရာကိစ္စတွေရေရှည်ပြည့်ပြည့်ရေးဆိုင်ရာကိစ္စတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေဆိုတဲ့ဥစ္စာအကုန်လုံးလုပ်လို့ရမှာပါအရေးကြီးဆုံးကတော့အဲ့ဒီခံယူထားတဲ့ခံယူချက်ကိုဟိုတပ်မတော်ကနောက်ပြီးတော့မှအဲ့ဒီမှာရှိတဲ့ရခိုင်တိုင်းလားဒီအဲ့ဒါကြောင်းမှုလိုပါတယ်ကြောင်းပြီးတော့မှဘယ်လိုစီစဉ်နေချမယ်လူမျိုးရေးကိုဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာတွေကဆက်ပြီးတော့လုပ်လို့ရမယ်ကိစ္စတွေ
ဒါပေမဲ့ဒီ
ကျွန်တော်ကြည့်ရတဲ့လောက်ဒီရခိုင်မြောက်ပိုင်းရိုဂျာကိစ္စနဲ့ပတ်သက်လို့ရခိုင်ဒေသခံလူတွေကမြန်မာနိုင်ငံထဲမှာရှိတဲ့လူများစုကသူတို့ရဲ့အယူဆတွေသူတို့ရဲ့တွေးခွန်ခေါ်ပုံတွေနောက်တစ်ခုကသူတို့ရေးသားတာတွေကျွန်တော်တွေ့နေရပါတယ်ခင်ဗျာခုနကိုစီစီအောင်မြပြောနေတယ်လို့အာဏာပိုင်တွေဘက်ကနောက်နိုင်ငံပါတီတွေဘက်ကခံယူချက်ပြောင်းဖို့ဆိုရင်တကယ်တော့သူတို့တက်ခက်ခဲမရှိနိုင်ဘူးလား
အဲ့အခက်ခဲတော့ရှိနိုင်ပါတယ်အဖြစ်လို့လဲဆိုတော့ခံယူချက်ပြောင်းဖို့ဆိုတာပရမတ်တစ်ခုကကဘာကြီးမှာဒါလက်တွေ့ကြတဲ့ခံယူချက်မျိုးကိုခံယူဖို့လိုရဲဟုတ်တယ်ဒီကျွန်တော်တို့ဒီကိုအင်္ဂလိပ်တွေစပြီးတော့မသိမ့်တိုက်ခင်တုန်းကအချိန်ကြီးကိုပြန်သွားပြီးတော့1824ရဲ့ရှေ့ပိုင်းကိုပြန်သွားပြီးတော့မှအဒီလီအကုန်လုံးကဘာမှကြာဥစ္စာပေါ့နော်ခိုးဝင်နေတာအင်္ဂလိပ်ရဲ့လက်ချက်အင်္ဂလိပ်ကြောင့်မလို့ရောက်လာတယ်ဆိုတဲ့အတွေ့အော်နဲ့ဆိုရင်အခုနောက်ပိုင်းလုပ်ထားတဲ့1982ဥပဒေနဲ့စစ်မဲ့ပါညာဒါတွေကိုလို့ပြောနေတာတဲ့ဒီရဲ့အရင်ကကဒီလူတွေကိုလုံးဝဘူဒါဒါနိုင်ငံသားမဟုတ်ဘူးဆိုတဲ့သဘောခိုးဝင်နေဆိုတဲ့သဘောမျိုးအင်္ဂလိပ်ကိုလိုနီရဲ့ဒါစနစ်ဆိုးရောက်ရတဲ့သဘောမျိုးဒီလိုပဲလက်ခံထားတယ်ဆိုရင်ကျွန်တော်တခြားရှေ့ဆက်ပြီးတော့လုပ်ကြရပါမှမရှိဘူးအဲ့တော့ကျွန်တော်လုံးဝမဲ့ကိစ္စကဒီကိုလိုနီအမွေကျိုးဆိုတာကမ္ဘာပေါ်မှာနိုင်ငံတွေအများကြီးကခံရတယ်အဲ့ပြီးတော့မှကိုလိုနီအမွေကျိုးဆိုတာ1940 50မပြောပါနဲ့ဒီဘက်1989 90လောက်ထိရုရှားကနေပြီးတော့မှဒါဆုတ်ခွာသွားတဲ့ဒီဥရောပနိုင်ငံတွေတော့ရှိပါတယ်အဲ့ဒီမှာလည်းဒီလိုပြဿနာအလားတူရှိတယ်ဒါပေမဲ့ဒါရီအကုန်လုံးကိုအမျိုးမျိုးရှိရှိနဲ့ဒီမှာကြံရစ်ခဲ့တဲ့လူတွေကိုကျွန်တော်တို့ကဘယ်လိုအစ်စ်နဲ့သတ်မှတ်မလဲဘယ်လိုသဘောထားမလဲပြီးရင်ဘယ်လိုနည်းနဲ့သူတို့တွေကိုဆက်ဆံမလဲဟိုနိုင်ငံသားပေးတာတို့မပေးတာတို့အဲပြီးတော့မှနောက်သူတို့ဘယ်လိုမျိုးလုပ်ပြီးမလဲဆိုတဲ့ဥစ္စာကိုပြည်ပြည်တခြားစဉ်းစားသုံးသပ်ပြီးမှရမယ်အခုလက်ရှိပေါက်ဖွားပြဿနာကိုပေါက်ဖွားလာတဲ့အရင်းခံကတော့ဒါရီကတို့လူတွေမဟုတ်ဘူးတို့နိုင်ငံသားတွေမဟုတ်ဘူးခုဝင်နေဖြစ်တဲ့နိုင်ငံသားတွေဖြစ်တယ်ဒါကြောင့်မလို့သူတို့လည်းပတ်သက်လို့ဘာမှစဉ်းစားဖို့မလိုဘူးလူငယ်ရေးလည်းစဉ်းစားဖို့မလိုဘူးသူတို့ချင်းချင်းကပ်ဖြတ်တာလည်းစဉ်းစားဖို့မလိုဘူးသူတို့ဖွံ့ဖြိုးတိုးတက်ဖို့လည်းစဉ်းစားဖို့မလိုဘူးဆိုတဲ့အခြေခံကနေပြီးတော့မှဒီပြဿနာတွေပေါက်ပွားတော့ဒါကိုမကင်တွေပဲနဲ့ကျန်တဲ့ပြဿနာတွေဖြစ်
တယ်ဒါပေမဲ့အခုအချိန်ထိကျွန်တော်ကြည့်ရတော့တက်မလို့ဘက်မှာရောဒေသကအနာပိုင်နဲ့အများစုဘက်မှာရောခုနကကုစီသူအောင်မြင့်ပြောနေတဲ့ယူဆဟောင်းကရှိနေတော့မယ်အဲ့တော့ဒါကြီးကိုပြောင်းလဲနိုင်မဲ့လမ်းစာရောရှိရလားခင်ဗျာ
ဒေါ်ဆန်းစုကြည်စာကိုသူမပြောဘူးမပြောပေမဲ့ဟိုဒေါ်ဆန်းစုကြည်အာဏာမရခင်ကသူပြောပါတယ်1980နိုင်ငံသားဥပဒေကိုဒါပြန်ပြီးတော့မှ30ပြင်တယ်လေလား30ပြင်တယ်ပြင်ဖို့သူမပြောဘူးအခုကိုပြီးအာဏာကော်မရှင်မှာဆိုရင်လည်းလက်တွေ့ကြတဲ့အစိုးရမှသူကပြောတယ်အဲ့တော့ဒီဟာကဖြစ်မှာအဲ့လိုမှမဟုတ်ပေမဲ့ဆိုရင်ဒီဟာကြီးကတချို့လူတွေစဉ်းစားသလိုမဆိုရင်တော့မှကျက်နေမှာ
ဟုတ်ကဲ့
ကုလက်ကမြေကွာဆိုတာဟာမျိုးကဒါအလုံးမဖြစ်ဘူးဒါမျိုးတွေက
ဟုတ်ကဲ့ကုစီသူအောင်မြင့်ဖုန်းကတစ်ချက်ချက်ရေးရသွားတယ်ကျွန်တော်ဘက်ကကျွန်တော်နောက်ပြန်ခေါ်ပါမယ်ကျွန်တော်နောက်ကုစောစောထွန်းကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာကုစောထွန်းကတော့ရခိုင်လူမျိုးနယ်စုအစည်းအဝေးပါကုစောထွန်းခုနကကုစီသူအောင်မြင့်ပြောသွားတဲ့အယူဆကိုခြေဖြတ်ဖို့လိုတယ်ဆိုတဲ့အပေါ်မှာဘလို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီပဋိပုဒ်ဒီအရေးခင်နေဖြစ်လာရတဲ့အကြောင်းတရားတွေထဲမှာကျွန်တော်တို့အနေနဲ့ဒီတောက်ခင်တွေရဲ့တဖို့သားတွေကိုမိကြည့်တဲ့အခါမှာတော့အကြောင်းအရာ၃ခုတွေ့ပါတယ်အဲတစ်ခုကကြတော့ဒီနေစဲကလုံခြုံမှုအနေထားမရှိတာရဲ့အဲ့ဒါနဲ့တစ်ဆက်တည်းမှာဖြစ်ပေါ်လာတဲ့ဒီလူကြီးအစားမပြတ်တိုးပေါ်လာတာရဲ့နောက်ပြီးတော့မှဒီတရားဥပဒေစိုးမိုးမရှိတာပေါ့နော်ဒီ၃ခုကအဓိကကြပါတယ
်ဟုတ်က
ဲ့အဲ့တော့ဒီတော့ခုကိုကပ်ပြေတဖို့အတွက်ကိုဒီဖက်အစိုးရမှာစူးစမ်းတဲ့အခါမှာကြတော့အခုဒီဒေါက်ဆက်စုကြည်ဥဆောင်တဲ့ဒီ UHRD ပေါ့ဗျာဒီဒုတိယသရဆာမုံကျင်းနေတဲ့ချထားမုံနဲ့ဖွံ့ဖြိုးမှုဆိုင်ရာဒီပြည်တော်စုအဆင့်အလုံးအဖေပေါ့လေအဲ့ဒီအဖေရဲ့အနေထောက်ကျင်းနေလို့ရှိရင်လည်းဒီဖွံ့ဖြိုးရေးအပိုင်းနဲ့သူတို့ရဲ့ဒီအဓိကနောက်ဆုံးတကယ်ကကြတော့ဒီဖွံ့ဖြိုးရေးလောက်ကိုပဲသူတို့ကရောက်တယ်ပေါ့အဲ့တော့ဟိုကျွန်တော်တို့ဒီသက်ခင်ဒီဖက်ကသူ့ဤတော့ကတခုကဖွံ့ဖြိုးကလိုတယ်ဒေတာဖွံ့ဖြိုးမှုကရှိဖို့လိုတယ်အလုပ်ကန်ခွင့်လည်းလိုတယ်ဒါပေမဲ့အင်တာနက်ပို့ပြီးအရေးကြီးတာကသူကပြောတဲ့အချက်ပုံချက်ပေါ့နော်အဲအဲ့တော့အဲ့ဒီအပိုင်းတွေကိုကြတော့ဒီပြည်ထရေးတို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းဒီကာကွယ်ရေးတို့ဖက်ကနေပြီးတော့မှဒီအင်တာနက်အတိုင်းတဖို့သားယူယူနဲ့ပါဝင်ဖို့ကအရေးကြီးတယ်ပေါ့အဲ့တော့အဲ့ဒီအပိုင်းတွေမှာကြတော့ဘလို့အနေထားရှိလေဆိုတာကျွန်တော်တို့မသိနေတဲ့ခါကျတော့ဒီဒေသခံတွေထင်မှတော့ဒါဆိုရင်တော့ရှိနေတုံးပြီပေါ့နော
်ဟုတ်ကဲ့အခုကအစိုးရကညှိနေတာကဒုက္ခသည်တွေပြည်လည်နေရာချထားမယ်အေးချမ်းချမ်းနေလို့ရအောင်လို့မူလရရင်းနေမှာပြည်လည်နေရာချထားမယ်အဲ့တော့ဒီအခြေအနေအပေါ်မှာရခိုင်တိုင်းသားတွေအမြင်ဘယ်လိုရှိပါလဲခင်ဗျအ
ဲခိုင်တိုင်းသားတွေဖက်ကတော့ဒီဒုက္ခဒီအခုဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့အဲလူကြီးတွေကဒီဘက်ကိုပြန်လာတဲ့အခါမှာအဲသူတို့ကိုနေရာချတဲ့ပုံစံကဘယ်လိုကုန်းဖြစ်မှာလဲပေါ့အဲဒီတစ်ခေတ်ဒီဘက်ကတတိယတိမိနာတခုကပါလေဆိုတော့အဲဒီအထက်မှာနိုင်ငံသားမဟုတ်တဲ့အများကြီးပါတယ်နောက်ပြီးတော့မှဒီနိုင်ငံရဲ့ဥပဒေတရားဥပဒေစိုးမိုးမှုအပေါ်မှာဟိုလက်နက်မုံမရှိတဲ့လူတွေအများကြီးပါတယ်နောက်ပြီးတော့မှဒီအခြေဖက်လုပ်ငန်းတွေမှာပေါ်ပြတဲ့လူတွေအများကြီးပါတယ် ဆိုတော့အဲဒီလိုလူတွေနဲ့အခုပြန်ပြီးတော့မှရှိနေထိုင်ဖို့ဆိုလို့ရှိရင်အခက်အခဲရှိမှာပေါ့အဲ့တော့အဲ့ဒီအနေအထားပေါ်မှာဟိုအစိုးရကဘယ်လိုကိုက်တွေမှာလဲအဲသူတို့တွေနဲ့ပြန်ပြီးတော့မှအထူနေလို့ရှိရင်အဲ့လိုမျိုးအခြေအနေမရောက်ဖို့အတွက်ကိုဘာအစီအစဉ်တွေရှိတယ်ပေါ့အဲ့လိုမျိုးဝင်တော့ကြရရှိပါတယ်သူတို့က
ဟုတ်ကဲ့ခင်ဗျာကုစောထုံးလီလိုက်ပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ကမန်အမျိုးသားဖွံ့ဖြိုးရေးပါတီကဥတင်ငွေဖိတ်ခေါ်ချင်ပါတယ်ဥတင်ငွေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဥတင်ငွေခုနကကိုစီသူအောင်မြင့်ကိုစောစောထုံးတို့ပြောထားတဲ့အချိန်မှာကိုစီသူအောင်မြင့်ကတော့ရေရှည်သဖြင့်ဖြည့်ရှင်းမယ်ဆိုလို့ရှိရင်ရခိုင်ဒေသမှာရှိတဲ့ဒေသခံတွေရောနောက်တက်မလို့ရောဒီယူဆပေါ့နော်ဒီ population ဒီလူကြီးမွတ်စလင်လူကြီးနဲ့ပတ်သက်လို့ယူဆပြောင်းတင်တယ်ဆိုတဲ့အမြင်ဖြစ်ပါတယ်ကိုစောထုံးကတော့သူကလက်တလောအချိန်ကြီးရဆိုရှင်တော့လုံခြုံရေးရှုထောင့်ကနေပြီးတော့ချီးကပ်နေတာတွေ့ရပါတယ်လူအချက်ပေါ့နော်ဥတည်ငွေရောဘလို့လူအချက်များမြင်ပါလဲခင်ဗျဟုတ
်ကဲ့ကျွန်တော်ဒီဥတော်တော်ထုံးပြောတာလဲသဘောအချက်ပါတယ်ကျွန်တော်တရားဥပဒေစိုးမိုးရေးပေါ့ဒေတာတစ်ခုကြာရတရားဥပဒေစိုးမိုးဟိုရေးအေးအရေးကြီးတယ်ဘယ်မှာကျွန်တော်ကစစ်စစ်ကိုကျွန်တော်ကပြန်ပြီးလေ့လာလိုက်တဲ့အခါအာဒီလက်ရှိဒီကျွန်တော်ဘင်္ဂလားဒေ့ရှ်ကိုကြောင်းသွားကြတဲ့စစ်ကြောင်းသွားကြတဲ့စစ်တပ်တွေပေါ့အဲဒီလူတွေနဲ့ပတ်သက်လို့လည်းကျွန်တော်ကအာဒီလက်ရှိနိုင်ငံတော်ကအခါပို့ကိုဥဆောင်ပြီးတော့ကျွန်တော်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံ MOU လက်မှတ်ပို့ကိုဒီနေ့လည်းလိမ့်ထားတာသိရပါတယ်ဒီကလည်းကျွန်တော်ကျန်လေအဲအဲဆက်ဆိုင်ရတဲ့ကျွန်တော်ဟိုကျွန်တော်ပြည်နဲ့အဲဒီကျွန်တော်ကျန်မကြီးတော်ရေးဝန်ကြီးဒေါက်တာဆောင်ရေးနဲ့အဲကျွန်တော်ကျန်လေဒီကောင်ကြီးအတွက်အစီအစဉ်အချင်းချင်းတွေအဲကိုကျွန်တော်အစီအစဉ်ဆောင်ရွက်နေပါတယ်ဆိုတော့အဲဒါတို့အစိုးရကအာကျွန်တော်လောက်ဆောင်နေတာဒီလည်းသိကြပါတယ်ဒီမှာကျွန်တော်အိုးဒီလိုအောင်မြင်တော့တာလေအဲတဘာဝကြပါတယ်ဒါကရေရှည်ကိစ္စကြီးပေါ့လေအဲအခုမှဆက်လာတဲ့ကိစ္စတွေမဟုတ်တဲ့အခါကျတော့လက်ရှိကျွန်တော်တိုင်းပြည်ရဲ့ကျွန်တော်ဟိုဒီမိုကရေစီအကြောင်းလေးပေါ့ဒီတားလာအခက်အခဲကိုလည်းကျွန်တော်ထည့်သွင်းစဉ်းစားမှုလိုပါတယ်အဲဆိုတော့ကျွန်တော်ကဒီမိုကရေစီစနစ်ဆိုတဲ့နေရာမှာဒီကိစ္စကျွန်တော်တို့ဖေဗရူလာစနစ်ကိုကျွန်တော်ဟုတ်တော့ရတော့မယ်။ပွဲရတော့မယ်အနေအထားတစ်ခုမှာမလူပွဲပြမှုဆိုတာကိုလည်းကျွန်တော်ကဒါလက်ခံဖို့လိုပါတယ်။ဒါမှလည်းကျွန်တော်တို့နိုင်ငံကိုကျွန်တော်ဟလာဒီမိုကရေစီစနစ်အဲကျွန်တော်တို့အကောင့်ထဲပေါ်ဖို့ဖက်ဒရယ်စနစ်ကိုကျွန်တော်တို့တွားဖို့အတွက်အာကျွန်တော်ဆက်ပြီးတော့ဒီအခိုက်အခဲတွေကိုချင်းချင်းတွားလို့ဟိုရမှာပါ။ဟု
တ်ကဲ
့။ဒါကြောင့်မို့လို့ကျွန်တော်တို့ကအမေလည်းတော့ဦးစီတော်မပြောတာရောဦးစိုးတော်ဖုန်းပြောတာဒီရောဟောကျွန်တော်လက်ခံပါတယ်အဲဒါအတိအကျဆိုရင်ဒီအဲဒီမှာနေတော့ရမယ့်ကိစ္စတစ်ခုဖြစ်ပါတယ်ကြာ
ဟုတ်ကဲ့ကျွန်တော်တစ်ခုထပ်မေးချင်တာကဦးကုတေငွေကကမန်မျိုးသားခေါင်းဆောင်တူဆိုတော့အခုဖြစ်တဲ့ပြဿနာကတော့မွတ်စလင်နဲ့ဒီရခိုင်ပြဿနာနောက်တစ်ခုကဒီမွတ်စလင်လူကြီးတွေလည်းများတာကိုအဲပြဿနာကြီးဖြစ်နေတော့ကမန်မျိုးသားတွေအပေါ်မှာရောဒီရှိနေတဲ့ပြိပခါတက်ရောက်မှုရှိပါလားခင်ဗျာဘယ်လောက်ထိတက်ရောက်မှုရှိပါလဲဥပမာဆိုလိုတာကဒုက္ခသည်စခန်းတွေကိုကမန်မျိုးသားတွေရောက်သွားတာလို့ဟိုဘက်ကိုထွက်ပြေးရတာလို့ရောရှိပါလားအဥတေကွေလိုင်းကြော်ပါတယ်ကျွန်တော်နောက်မှပြန်ခေါ်ပါမယ်ကျွန်တော်နောက်တော့ရှင်တူဖိအသူဆွေးနွေးဖို့ဆိုပြီးတော့တယ်လီဖုန်းနံပါတ်ပေးထားပါတယ်ဥမောင်မောင်နဲ့ကုတုပလောင်ဒုက္ခတဲ့စကန်ဆိုတော့ကျွန်တော်တိုက်ရိုက်ဆက်ဆက်ပါပဲဒီကအချင်းကြီးသူတို့ရဲ့ခံစားမှုကိုလည်းတခါလေးမေးလိုက်ချင်ပါတယ်ဥမောင်မောင်ကြားပါလားခင်ဗျဟု
တ်ကဲ့ပါကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဥမောင်မောင်ခုနကဆွေးနွေးသွားတော့ကုစီသူကုစောထုံးကုတင်ငွေသူတို့ပြောသွားတယ်ကြားမိပါပါဥမောင်မောင်ကဒီကုတုပလောင်ဒုက္ခတဲ့စကန်မှာဘယ်နည်းကစပြီးတော့ထွက်ပြေးလာလဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော်ပြီလာကြတာကဟောလေဩဂုတ်လ29ရက်နေ့လောက်မှာကျွန်တော်ဟိုကနေတော်ပြီလာကြတယ်ခင်ဗျာ
ဘာကြောင့်ပြေးတာလဲ
ဘာကြောင့်ပြေးတာလဲဆိုပြီးတော့ကျွန်တော်ကတော့မောင်တော်မြို့နဲ့မြောက်ပိုင်းပါခင်ဗျာမောင်တော်မြို့နဲ့မြောက်ပိုင်းချင်းချောင်းနာမှာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဘလို့ဖြစ်ကြောင့်ဘလို
့အဲ့ဒီအညာနာပတ်ဝန်းကျင်မှာရှိတဲ့ကင်းစစ်ကင်းဒီကိုတွေအကျုပ်ကသမားရဝင်ရောဖြတ်ခိုက်လိုက်တယ်လေ
ဟုတ်ကဲ
့အဲ့တော့သူစစ်တပ်ရဲ့ဘာတွေအဲ့ဒီနာမှာရှိတယ်ကျေကဲနာမတို့ကိဆောင်တယ်အဲ့ဒီပရီနောက်ပိုင်းမှာဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင
်ဗျဟုတ်ကဲ့ပါဟုတ်ကဲ့ပါနောက်တရားမရချာမှာကျွန်တော်တို့ကတို့အဲလာပြီးမင်းရှုလိုက်တယ်အဲ့ဒီအ
မေကဘယ်သူကမင်းရှုတာလဲမင်းရှုရဲဆိုတာဘယ်သူကမင်းရှုတာလဲ
မင်းရ
ချိုးတော့ဆိုလို့ရှိရင်ဟာမင်းချိုးတာဖိတာကူတိုင်းလာပြီးတော့ချိုးလိုက်တယ်တော့တဲ့သူတို့အဲချိုးပြီးနောက်ပိုင်းမှာနတ်ထလာတွေပါတကာတော့ဝင်ပြီးတော့အခုလုံးမင်းချိုးလိုက်တယ်အဲ့ဒါကြောင့်ကျွန်တော်ပထမပိုင်းမှာသောတေးဘုံဝင်တွေ့လိုက်တယ်ဟိုလိုဆိုတော်လုံးအဲ့ဒီနေရာကိုရောက်သွားတယ်ကျွန်တော်တနေကုန်လုံးမှာတနေကုန်အဲ့ဒီနေရာမှာသောတေးမှာနေရတယ်နောက်တဲ့နေဝင်တဲ့အချိန်မှာကိုကျောင်းသားတွေလောက်မှကျွန်တော်တို့ထောင်ကနေတင်းကိုဖတ်ပြီးတော့ရှင်ဆုံးဘက်ကိုထပ်ပြီးတော့ရှင်ဆုံးဘက်ကိုတက်ပြီးတော့အဲ့ဒီနာကနေအဲ့ဒီထောင်ကိုချော်ပြီးတော့ကျွန်တော်တို့ဒီပိုင်းဆောင်သူတို့နေရာအခုရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမြေပေါ်โอเค
ကျွန်တော်နောက်တစ်ခုသိချင်တာဥပမာအခုဥပမာတို့ကတော့ခုနရွာဦးမီရှိုးလို့ထွက်ပြေးတာပေါ့နောက်ပိုင်းမှာဒီစစ်စင်ရေးတွေကအစိုးရကရက်လိုက်ပြီဆိုပြီးတော့ဩဂတ်လကိုပိုင်းမှာကြီးညာတဲ့နောက်ပိုင်းမှာထွက်ပြေးကြလာကြတဲ့လူတွေလည်းရှိနေသေးတယ်လို့ပြောပါတယ်သူတို့ကတော့ဘာကြောင့်ထွက်ပြေးလာကြတာလဲ
သူတို့ပြင်လာကြတာကဘာကြောင့်လဲဆိုလို့ဆိုရင်အဲ့ဒီမှာရှိတဲ့လူတွေကိုစိတ်တပ်ပါကလာပြီးတော့သူရင်ဘယ်လိုအဲ့ဒီဟာမင်းစရာမလို့သူတို့မင်းလာတာလည်းမကြည့်ဘူးအဲ့ဒီတည်းနော်တဲ့အချမ်းပဲဆမဆူပြီးတော့ဖင်းစီကောင်းတော့အဲ့လိုကြီးရှိတယ်။အဲ့ဒါတော့ကျွန်တော်ကလူသူများကိုတွင်းနိုင်မိစရာတော့ကိုကိုရှင်းနိုင်မှာဖြေကောင်းရှင်းနိုင်တယ်ပေါ့။ဟု
တ်ကဲ့ဟုတ်ကဲ့
ကျွန်တော်မမင်းပင်နဲ့သူတို့ကကနေတည်းသူတို့ကရိုက်တယ်ဘာညာလုပ်တယ်သူတို့လို့တော့အမျိုးသမီးကလေးတွေတော်တော်များများကျွန်တော်ချိန်မမတေဆွရတာကျွန်တော်ချိန်မမတေဆွရတာတော်တော်များများရှိတယ
်။ဟုတ်ကဲ့
အဲ့ဒါကျွန်တော်တော့ပြီးတော့သူတို့ဖတ်ပြလာကြတာ
။ဟုတ်ကဲ့
ဒီနေရာလည်းမရှိဘူးဘာမှမရှိဘူးကျွန်တော်တို့ကတော်တော်လုံးပါသွားတယ
်ဒီအဖြစ်ချက်တွေနဲ့ပတ်သက်လို့သတင်းဌာနတွေမှာလည်းတော်တော်များလွှင့်နေကြပါပြီကျွန်တော်တခုမေးချင်တာဥမ္မာမောင်အခုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြီးတော့ဥမ္မာမောင်တို့အဲ့မှာရှိနေတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့ပြန်လည်နေရာချထားဖို့ညှိနှိုင်းဆောင်ရွက်နေတာရှိပါတယ်စီစီရေးလုပ်ငန်းတွေလုပ်မယ်ပြီးရင်ပြန်ခေါ်မယ်ဆိုတဲ့အပေါ်မှာဒီပေါ်မှာဥမ္မာမောင်တို့ဘယ်လိုသဘောထားရှိလဲခင်ဗျဟုတ
်ကဲ့ပါကျွန်တော်ပြန်ခေါ်မယ်ဆိုလို့ကျွန်တော်သွားလာသွားမပင်သွားဖို့ဆိုရင်တော့နော်ဒီပါတယ်ဒါပေမဲ့ရှိတာကတော့အခုကတော့ဒီမှာရှိတဲ့လူတွေခံစားနေရတာကျွန်တော်တို့တော့ခံစားနေရတယ်။အဲ့ဒီ5 minute ပိုင်းမှာအခုမြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရတို့ကပေါ့မှာအခုနားလည်မှုတာဇွန်လည်းလာမယ်ထုတ်မယ်လို့ကျွန်တော်ခြားရတယ်မနေ့က
။ဟုတ်ကဲ့။အဲ့တော့
အခုကိုဘယ်လိုသဘောနဲ့သူတို့ကပြောတာကအတုံးတုံးပါအတုံးကူတာကိုစစ်တုံးသဘောတူရှာရဘောပင်ကောမဲလို့နေချာပြမယ်လို့ပြောတယ်။အဲ့ဒီအတိုင်းလုံးမစလို့ကျွန်တော်တို့အဟံချလုံးကတချို့လူတွေကဒီနဲ့ခန့်ခွန့်နေကြတဲ့လူတွေကတော်တော်များများရှိတယ်တချို့လူတွေကတော်တော်လုံးဆယ်အခုတိပြန်သွားမယ်ဆိုပြီးတော့ကြောက်လာတာလူမျိုးကလုံးမနေရ
ဟုတ်ကဲ့ဒါပေမဲ့ဟယ်လို
ဟယ်လို
နိုင်ငံသားဖြစ်ဖြစ်မဖြစ်ဖြစ်ဒါပေမဲ့ဒီဘက်မှာနေခဲ့တဲ့လူတွေကိုပြန်ခေါ်မယ်လို့တော့ပြောပါတယ်မြန်မာဆိုရကအဲ့တော့93ဥပဒေရပါတော့အဲ့တော့ဦးမမောင်နိုင်ငံသားလားမြန်မာနိုင်ငံသားလားဖြစ်ပြီလား
ကျွန်တော်မြန်မာနိုင်ငံစက္ကဲမရသေးပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ပြန်လာလို့ရှိရင်နိုင်ငံသားဖြစ်ဟို NVC လို့ပါလို့သူတို့လုံနေတာရှိပါလေဒီလုပ်ငန်းစီတွေမှာပေါ်ပြီးတော့ဇောင်းပါလ
ား NVC လုံးမလက်ခံကိုဆန္ဒရှိပါဘာကြောင့်လဲဆိုတော့ကျွန်တော်ပေါ်ပန်းနော်မှာဝင်တော့တရှိပါလေကျွန်တော်ပေါ်ပါလားနိုင်ငံသားဖြစ်ပြီးသားပါကျွန်တော်လည်းရရကတော့ပြီးတယ်ရရကခံကြတာရအခုအဲ့ဒီခက်ကိုနောက်ပိုင်းမှာရောက်စင်းပြီးတော့သူကဟိုไปไปตักก็พี่ไอ้ดิหั
วโอเคဥမမောင်ကျေးဇူးပါတော့ခင်ဗျာကျွန်တော်ပြန်ပြီးတော့ပင်တန်ဆွေးနွေးသူတွေအလှည့်ပေးချင်ပါတယ်ဦးစီသူအောင်မြင့်ကြားပါလားခင်ဗျာခုနကဥမမောင်ကုတုပလောင်ဒုက္ခသည်စကန်ကသူကဝင်ရောက်ဆွေးနွေးခြင်းနဲ့ဆိုလို့ကျွန်တော်မေးမြန်းထားတာပါအဓိကတော့ကျွန်တော်ခုနကဦးစီသူပြောသွားတဲ့အထက်မှာအယူဆပြောင်းတင်နေဆိုတဲ့အခြေအနေပေါ်တော့ဒုတိယအခြေအနေကဒီမူရင်းနေရာတွေမှာပြန်ပြီးတော့နေရာချထားမယ်ဆိုပြီးမြန်မာဆွေးရဘက်ကပြောထားပါတယ်ဒုက္ခသည်စကန်တွေပါမထားဘူးပေါ့ဆိုလိုကမူရင်းကျေးရွာတွေမှာပြန်နေကြမယ်ရခိုင်လည်းပြန်နေမယ်မွတ်စလင်လည်းပြန်နေမယ်အဲ့ဒါကတော့ဖြစ်နိုင်ကြတကယ်ရှိရလားခင်ဗျာ
အဲ့ဒီဥစ္စာကတော့ဟိုကျွန်တော်တို့က2016အောက်တိုဘာ8ပိုင်းကိုပြန်ကြည့်လိုက်ရင်သိပါတယ်။ဟုတ်ကဲ့ပြစ်ပေါင်းများစွာအဲ့ဒီမှာတို့ကအတူတူနေလာခဲ့ကြတာပါပဲ။အဲနောက်ပြီးတော့မှအဲ့ဒီမှာလုံခြုံရေးတွေလည်းရှိတယ်။အများကြီးဟိုကဖြစ်ပါတယ်။အရှင်းပြပါတယ်။အဲဒါပေမဲ့အဲကိုရတော်ကပြောသလိုပေါ့ဒီကိုရတော်လို့တစ်ဖက်မှာလည်းအကျန်းဖက်သမားတွေရှိနေမယ်။တစ်ဖက်ကလည်းမယုံပင်ကားတွေရှိနေမယ်ဆိုရင်တော့ဒါတော့ဟိုမဖြစ်ဘူးပေါ့နော်။အဲ့တော့ဒီလိုအခြေအနေမျိုးတွေကိုကြုံလို့အောင်ဟိုလုတ်ကြတော့လုတ်ပြရမှာပေါ့အဖြစ်တာကတော့ဖြစ်ပါတယ်ဒါပြဿနာမရှိပါဘူးဘာလို့လဲနှစ်ပေါင်းများစွာသူတို့နှစ်ပေါင်းအများကြီးအတူတူနေခဲ့ကြတာတမိုင်းမှာရှိပါတယ
်ဦးစည်းသူနောက်တစ်ချက်ကျွန်တော်မေးချင်တာကစစ်တွေမြို့နားမှာရှိတဲ့ဒုက္ခသည်စခန်းကြီးမှာမွတ်စလင်ဒုက္ခသည်တွေတသိန်းနီးပါးလောက်ရှိနေတယ်လို့ပြောတယ်ဒီလူတွေနဲ့ပတ်သက်လို့နေရာချထားကြီးရောဘာမှဆိုးရမဆောင်ရွက်သေးဘူးလား
ဟုတ်တယ်အဆိုးရဘာမှမဆောင်ရွက်သေးဘူးတကယ်တော့အဲ့ဒီအခြေအနေတွေကလည်းဟိုဒီဘက်ကခုနကပြောတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခုထွက်ပြေးသွားတဲ့
မုဆင်တွေအတွက်သူတို့အတွက်သင်ခန်းစာတွေပဲလေအတခုခုဖြစ်တယ်ဆိုရင်ကိုရတော်ကပြောသလိုအတို့တွေကိုစခန်းထဲမှာထည့်ထားမယ်စခန်းထဲမှာထည့်တယ်ဆိုတာကပုံမှန်လေးပြောရင်ဒါအခြေချုပ်စခန်းတွေပဲအကုန်လုံးကအပြင်ကိုမထွက်ရဘူးဒီစခန်းတွေထဲမှာပဲနေရတယ်တစ်သိန်းရောက်ရှိတယ်ကျွန်တော်ကိုယ်တိုင်ရောက်တယ်တကယ်မကကျွန်တော်ရောက်တယ်ပေးချာကျွန်တော်နေတာကြီးတယ်အဲ့မှာကျွန်တော်အများကြီးတွေ့တာရှိတယ်အဲ့တော့ဟိုတချို့နိုင်ငံတချို့ကဆွဆွဲတာတွေလည်းဒီချက်တွေပေါ်မှာအခြေခံပြီးဆွဆွဲတာဥပမာ just solo ဆိုလဲအဲ့ဒီနေရာလောက်ထိကိုသူရောက်သွားတယ်ရောက်သွားပြီးတော့မှဟုတ်ဟုတ်ဒီ Holocaust စခန်းကြီးရဲ့အစပိုင်းကာလနဲ့တူရယ်ဆိုပြီးတော့မှသူကဆွဆွဲတာကြီးရှိတယ
်ဟုတ်ကဲ့
အဲ့ဒီချိန်လေးပါအခုတည်းရှိပါတယ်
ဟုတ်ကဲ့ကျွန်တော်ချိန်လည်းမရပါဘူးနောက်ဆုံးကုစိုးစိုးထုတ်မေးချင်ပါတယ်ခင်ဗျာခုနကပြန်လည်နေရာချထားရေးမှာမူလကျေးရွာတွေမှာပြန်နေဖို့ဆိုတဲ့မူလအတိုင်းပြန်နေဖို့ဆိုတဲ့အနေအထားကဘယ်လောက်ထိဖြစ်နိုင်ပါလဲခင်ဗျာရခိုင်လူမျိုးတွေအတွက
်အဲရခိုင်တွေကတော့ဒီမူရင်းအတိုင်းပြန်နေနေရာချထားမယ်ဆိုလို့ရှိရင်အဲအိမ်မှာဖြစ်နေပြဿနာကဒီပဋိပက္ခတွေဖြစ်တဲ့အခါမှာဒီအရေးခင်းတွေဖြစ်တဲ့အခါမှာဒီမွတ်စလင်လူတွေကအရင်များကြပြီးတော့မှဒီအချင်းပဲသမားတွေနဲ့ဒီသက်ခင်နဲ့အဲမကွေးတဲ့ပုံစံတွေရှိတယ်။နောက်ပြီးတော့မှအဲသူတို့သက်ခင်တွေပြောတဲ့အတိုင်းဆိုလို့ရှိရင်ဒီသက်ခင်တွေကဒီအချင်းပဲလူငယ်တွေမပဝင်ပြီးတော့ပယ်တဲ့တာတွေရှိတဲ့ခါကျတော့ဟိုအဲ့လိုမျိုးရခိုင်တွေကလည်းလူတွေအရင်နေတယ်နေတဲ့အခါမှာအဲ့လိုမျိုးကပုံမြင်တိုင်းအဲ့ဒီအခြေအနေပြင်နေရမယ်ဆိုလို့ရှိရင်သူတို့ကတော့ဘယ်လိုမှမနေရသေးအနေထားမှရှိတယ်ပေါ့နော်ဒါပေမဲ့အဲ့လိုမျိုးနေလိုက်အဲ့လိုမျိုးနေချရပြီးလို့ရှိရင်လုံချွေးအနေအထားကဘယ်လိုဆင်းရဲပြင်မှာလဲအဲဆိုပါစို့မူရင်းမူရင်းနေရအရှင်နေရကိုပြင်ထားမယ်ဆိုလို့ရှိရင်အဲ့လိုမျိုးအရှင်နေမဖြစ်ဖို့အတွက်အာမခန့်ချက်ပါတယ်ရှိတယ်ဒါမျိုးတွေကိုဒီသက်ခင်လက်သိရှိနေကြပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကအာမခန့်ချက်တစုံတရာအာနာဝင်ဒီဘက်ကပြောတာဆိုတာစီစဉ်ထားတာသတိထားမိလားရှိပါလားခင်ဗျာ
အဲအခုတည်းကတော့ဒီလူချင်းရဲ့အပေါ်မှာဒီသက်ခင်တွေကလုံးဝယုံကြည်မှုမရှိဘူးဘာလို့လဲဆိုတော့အခုဒီတော်တင်းမှာပဲဒီတိုင်းနယ်လူအသက်ခံရတာရှိတယ်နောက်ပြီးတော့မှဒီဒေသတော်လာတဲ့အပေါ်မှာဒီကုသင်းတော်လာတဲ့အခါမှာဒီမတူချင်းချောင်းတဲ့လက္ခဏာတွေတွေ့ရတဲ့အခါကျတော့ဒီသက်ခင်တွေကတော့လူချင်းနဲ့ပတ်သက်ပြီးမှဘာမှယုံကြည်ချက်မရှိဘူးရှိနေပါတယ်
နောက်တစ်ခါမောင်တော်ဘက်မှာအခုနေရာပြန်လည်ချထားရေးမှာထွက်ပြေးနေတဲ့ရခိုင်တိုင်းသားဒုက္ခတွေလည်းရှိပါတယ်သူတို့ကပြန်ဖို့အဆင်သင့်ဖြစ်နေကြပြီလား
ရခိုင်တိုင်းကတော်တော်များများပြင်ကြပါတယ်ဒါပေမဲ့တခြားမျိုးနွယ်စုတွေဖြစ်တဲ့ဟိန္ဒူတို့မရမာကြီးတို့ကတော့သူတို့ကတော့ပြင်တော့ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်တော်တော်များကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်
နောက်ခုတစ်သိန်းမှပဲကျွန်တော်ပြောလိုက်ချင်တာကလေကျွန်တော်တို့အဖွင့်ရနမေကရခိုင်တိုင်းသားမျိုးနွယ်များအစီအယုံပါကျွန်တော်ဒါကဆက်ပြီးတော့မှဟောပြလိုက်တာပါ
ဟုတ်ကဲ့ပါခင်ဗျာကုသိုလ်ထုံးကျေးဇူးပါကျွန်တော်တို့ဒဲလီလိုက်စီစဉ်ကျွန်တော်တို့အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဦးစီသူအောင်မြင့်ဦးစောထွန်းဦးတင်ငွေနောက်တော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်ရနာခွင့်ပြုပါ
အင်္ဂါညတရားလိုင်းလိုက်ဆွနေကန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုတော့တရင်အချင်းချုပ်ကိုမတ်တရင်ထိုက်ကျင်ညာပေးပါမယ်ရှင
်ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်းပေးဖို့တနင်္လာနေ့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်လွှတ်တော်မတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်ကိုစတင်လိုက်ပါပြီတရားဆွဲဆိုအရေးယူမဲ့အစီအစဉ်ဆွေးနွေးမှုကိုဒီကနေ့အင်ကာနေ့မှာပဲလွှတ်တော်ဥက္ကဋ္ဌဂျက်ကော့မူဒင်းဒါကစတင်လိုက်တာပါမြို့တော်ဟာရီရီကလွှတ်တော်အပြင်ဘက်မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကသမ္မတမူဂါဘီနှုတ်ထွက်ရေးတောင်းဆိုခဲ့ကြပါတယ်အကြမ်းဖက်မှုကိုအစိုးရကိုယ်တိုင်ကအားပေးကူညီနေတဲ့နိုင်ငံတွေစည်းရင်တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လှုပ်ရက်ကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကြိုဆိုလိုက်ကြပါတယ်။ဒီရေးယူဆောင်ရွက်မှုအရအနာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့လမ်းကြောင်းပေါ်ရောက်ရှိရေးနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးတွဲအားထုတ်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ရှုမြင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်တို့မနေ့တနင်္လာနေ့တုန်းကရုရှားနိုင်ငံဆိုချီမြို့မှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပြည်ပခါကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကိုတော့ဒီကနေ့အင်ကာနေ့ရောက်မှနှစ်နိုင်ငံတို့ကထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု CBS သတင်းဌာနကဝါရင့်သတင်းတော်ချာလီရော့စ်ကိုအမျိုးသမီးရှစ်ဦးကလင်းပိုင်းဆိုင်ရာမတရားလုပ်မှုနဲ့ဆွဆွဲထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကတင်းနှင်းလာနေမှာဖော်ပြလိုက်ပါတယ်
။တရင်အချင်းချက်ကိုမှတ်တမ်းထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမူကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ Bio American အသံ
အင်္ဂါနေ့ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လို့ခြင်းည9နာရီကနေ10နာရီထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုခန့်ယူနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.